Welcome to the Voice of America in Burmese.
စတေးမင်္ဂလာဖြာဖြာနဲ့ပြည်စုံနေမနေခင်ဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့2019ခုနှစ်မတ်လ9ရက်စနေနေ့မနေခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3040 48ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်မဒီကနေ့မနေခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ။
ကျွန်တော်ကြော်လင်မှာမတ်ဤတန့်စင်တဲ့သူနိုင်ငံတကာထိတ်တန့်ရောက်တဲ့နေ့ကိုကျေးဇူးတော်ဝရှိပါတယ်။တရုတ်နဲ့အမေရိကန်ကြားတိတ်ကောင်းတဲ့သဘောတူညီချက်မှမရရင်တော့ကုန်တွယ်ရေးသဘောတူလက်မှတ်ကိုသူမထိုးနိုင်ဘူးလို့တမန်ထရန်ကပြောလိုက်တဲ့ဆိုတဲ့အကြောင်းတူရကီနိုင်ငံကနိုင်ငံတကာအမျိုးသမီးများနဲ့ချီတက်ဆန္ဒပြပွဲကိုအနာပိုင်တွေကအင်အားသုံးပြီးတော့ဖြိုခွင်းခဲ့ကြတယ်ဆိုတဲ့အကြောင်းနဲ့ကမ္ဘာဖလားအမျိုးသမီးဘောလုံးလက်ရှိချန်ပီယံအမေရိကန်အသင်းကအမျိုးသားတွေနဲ့လစာဒန်းတူများလို့အမေရိကန်ဘောလုံးဖွဲ့ချုပ်ကိုတရားစွပ်စွလိုက်တဲ့ဆိုတဲ့အကြောင်းနဲ့ချားစစ်ဝင်စားရကောင်းတယ်ကြားမှာပ
ါဟုတ်ကဲ့ပါခင်ဗျာ KNPP PND တပ်ဖွဲ့က UNFC လက်နက်ကင်ဓာတ်ပေါင်းစုကနေနှုတ်ထွက်မယ်ဆိုတာကြောင့် UNFC ရဲ့အလားအလာဘယ်လိုရှိလာမှာပါလဲ
UNFC ကသူ2017ခုနှစ်မှာစဖွဲ့လာတယ်သူစဖွဲ့တုန်းကဆိုတော်တော်အင်အားကြီးတယ်2014မှာကျတော့
ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ပြောကြားသွားတာပါဒီအကြောင်းနဲ့အတူပါကစ္စတန်အိန္ဒိယတင်းမာမှုတွေကလာမဲ့အိန္ဒိယရွေးကောက်ပွဲမှာဝန်ကြီးချုပ်မိုဒီကိုအသာရစေမှလားတရုတ်နိုင်ငံကစီရေးအသုံးစိတ်လျှော့ချပေမဲ့တောင်တရုတ်ပင်လယ်ထင်းချုံရေးကိုဘယ်လိုဆက်လုပ်သွားမလဲစရဲအကြောင်းတွေနဲ့အတူနောက်ပိုင်းမှာလည်းပတ်စင်ကန်တာတွေကိုတင်ဆက်မှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လင်းနဲ့မိုက်အတန်းစင်တို့ပြောပြပေးပါအောင်ဗျာ
တရုတ်နဲ့အမေရိကန်ကြားတိတ်ကောင်းတဲ့သဘောတူညီချက်မှမရရင်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိုသူလက်မှတ်ထိုးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမေတုံးကပဲပြောလိုက်ပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေဟာပြီးခဲ့တဲ့နှစ်ခရဲကဖြစ်လာနေခဲ့တာပါဒီတော်တွင်နှစ်ဖက်ညှိနှိုင်းမှုတွေရှိတယ်ဆိုပေမဲ့ထူးခြားတဲ့သဘောတူညီချက်တွေမရနိုင်ပဲဖြစ်နေပါတယ်ဒီနှစ်ကုန်ပိုင်းမှာတော့တရုတ်သမ္မတရှီကျင်းပင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ရဲ့နိုင်ငံထိပ်သီးတွေ့ဆုံပွဲတစ်ခုကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာကျင်းပဖို့အိမ်ပြော်ကစီစဉ်နေပါတယ်နိုင်ငံကုန်သွယ်ရေးတက်မှတ်မှုတွေကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုကိုစပြီးတော့ထိခိုက်နေပါပြီဖေဖော်ဝါရီလတွင်ခန့်မှန်းထားတာထက်ပိုပြီးတော့တရုတ်ရဲ့တွင်းကုန်ပို့ကုန်နေရာတိတိတတ်တာကျဆင်းခဲ့တဲ့ကြောင်းတရုတ်ကောက်ခွန်ဌာနရဲ့အမေရိကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်မှုမှာဇန်နဝါရီလတုန်းကပုံငွေပြမှုတွေ 29.3 ဘီလီယံဒေါ်လာရှိခဲ့ရာကဖေဖော်ဝါရီလမှာ 14.9 ဘီလီယံထိထိုးစပ်ကျဆင်းခဲ့ပါတယ်တရုတ်နိုင်ငံရဲ့ပြည်ပပို့ကုန်တွေဟာလည်းပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကထက်ဒီနှစ်မှာ 20.9 ရာခိုင်နှုန်းထိထိုးစင်းခဲ့ပါတယ်တရုတ်နိုင်ငံအတွင်းတွင်းကုန်တွေကလည်းပြီးခဲ့တဲ့နှစ်ကထက် 5.2 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်
မျိုးသမီးတွေပေါ်မှာအကြမ်းဖက်မှုနဲ့တပ်ဖြတ်မှုတွေတိုးွားလာမှုကိုမိမောင်းထိုးထားတဲ့ဆန္ဒပြပွဲတွေအများစုတူရကီနိုင်ငံတကွမ်းမှာပြည်ပဆိုင်ရာမျိုးသမီးများနေမှာကျင်းပခဲ့ကြပါတယ်။နှစ်စဉ်အမျိုးသမီးယာနဲ့ချီတပ်ဖြတ်ခံရတဲ့အကြောင်းအမျိုးသမီးလူ့ခွင့်လှုပ်ရှားသူတွေကထောက်ပြပါတယ်။အမျိုးသမီးတွေကိုအကြမ်းဖက်မှုပေါ်မှာရှုံချတဲ့စာတမ်းတွေကန့်ဆောင်ထားတဲ့အမျိုးသမီးယာနဲ့ချီကအာရှတိုက်ရဲ့ဗဟိုဖြစ်တဲ့တူရကီနိုင်ငံရဲ့မြို့တော်အစ္စတန်ဘူကကာတီခွိုင်ခရိုင်မှာဆွေးခဲ့ကြပါတယ်။အစ္စတန်ဘူမြို့ရဲ့အဓိကလမ်းမကြီးဖြစ်တဲ့ Istiklal Landeway ထောင်ထဲရှိအမျိုးသမီးဆွေးခဲ့ကြတဲ့အတွက်တန်ချက်ကကားတွေနဲ့ရဲတွေရန်နဲ့ချီရောက်လာကြပြီးတော့ Rubber ကြီးစံနေမျက်ရည်ကိုဘုံးနဲ့တုံးပြီးတော့အကြမ်းဖက်လူစုခွဲခဲ့ပါတယ်။တူရကီအနောက်ပိုင်းက Isman မြို့မှာလည်းအမျိုးသမီးများနဲ့အထင်းမဲ့ဆန္ဒပြသူတွေကိုရဲကဒုတ်တွေနဲ့ရိုက်ခဲ့ပြီးတော့9ယောက်ကိုလည်းဖမ်းဆီးခဲ့ပါတယ်။ဆန္ဒပြမှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့ကြားကပဲဒီလိုတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြပွဲရဲ့လှုပ်ဆောင်နိုင်တာကိုကြည့်ကြရအောင်အထူးသဖြင့်အမျိုးသမီးရဲ့ပေါ်မှာအကြမ်းဖက်မှုနဲ့အမျိုးသမီးလူ့ခွင့်လှုပ်ရှားမှုတွေကိုတွန်းအားပေးလှုပ်ဆောင်နေတဲ့တင်ဂီတာပေါ်လီမာရေးရှင်
းတူရကီနိုင်ငံဟာရုရှားရဲ့ S-400 မီဆိုင်းဒုံးစနစ်ကိုဝယ်ယူမယ်ဆိုလို့ရှိရင်အမေရိကန်နဲ့တူရကီကြားစစ်ဖက်ဆက်ဆံမှုတွေမှာအကြီးအကျယ်ရပ်ကွက်မှုတွေရှိလာလိမ့်မယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကသတိပေးလိုက်ပါတယ်ပင်တဂွန်ဌာနချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ချာလီဆမ်မတ်စ်ကသတင်းတော်တွေကိုမင်းတို့ကသူပြောခဲ့တာပါအဲ့ဒီရိုက်ခတ်မှုတွေထဲမှာတူရကီနိုင်ငံကိုရောင်းချနေတဲ့အမေရိကန်ရဲ့ F-35 jet တိုက်လေယာဉ်တစ်တည်းရောင်းမဲ့ကိစ္စကိုပါထိခိုက်လာနိုင်တယ်လို့ဆိုပါတယ်ရုရှားစီက S-400 မီဆိုင်းတွေကိုတူရကီကဝယ်မယ်ဆိုလို့ရှိရင်အမေရိကန်ရဲ့ F-35 တိုက်လေယာဉ်တွေကိုဝယ်မှာမဟုတ်တော့ဘူးလို့ချာလီဆမ်မတ်စ်ကပြောပါတယ် S-400 missile snake over you won't attack the Kunikrega, Turkine, Russia, Ja, the Bodu Lema Yetu Talaba, Shinema, America, F-35 type lay in season where to the Becca, Panaya, Kunimuri, Shitaga Vido, lay in Citya where you won't season Talaba. A good remember solo by Nonga. Uyopasaya American Tamuga Nebido, American Lotto, Madigo, Pioga Temaro, American F-35, Lenigo Yonchama season, Shisem, Maset, Matemulo, three Pegavari. The Lupiovi Nodia Jamabe, Russia, Missile, Dosenigo, where you make Kisa, Akaimashi John Turki Tamra, Recep Tayip, Eduanga Tapiola de Bien, S-400 at Pokane, S-500 Kuba, Luchevido, where you may look, Pioga.
ကျူးစန်ကြီးပြောဆိုမှုတွေကိုလုံလုံလောက်ရှုံချခြင်းမရှိဘူးဆိုပြီးတော့တယူတန်ယူဆစန်ကြီးသဘောတူညီချက်ပေါ်ဒီမိုကရက်တစ်တော်မတ်တွေရဲ့မဲပေးကိမှုဟာရှက်စရာကောင်းနေဆိုပြီးတော့သမတ်ထွန်းကပြောဆိုလိုက်ပါတယ်။တရံမျိုးစုံနဲ့မုန်းစကားအားလုံးကိုအောက်လွှတ်တော်ကကြာတာပြင်းနေမှာဒီလပိုင်းတွင်ဒုတိယကြိမ်ဖြစ်ရှုံချလိုက်ပြီးတော့ဒီမိုကရက်တစ်ယောက်မှတ်ချက်ပြီးပြောဆိုမှုဟာကျူးစန်ကြ ကျူးစန်ကြီးအပါဝင်အမုံပွားမှုကိုနေ့မတူသူတွေပေါ်မှာတိမခန်နိုင်မှုအားလုံးကိုဝေဖန်ပြစ်တင်တဲ့ဆုံးဖြတ်ချက်ကိုထောက်ခံမဲ့လေးရနာမည်ကန့်ကွက်မဲ့၂၃မိနစ်အလို့တော်အမတ်တွေကတနည်းတညွတ်တဲ့သဘောတူခဲ့ကြပါတယ်။ကြာရွေးနေ့ဆုံးဖြတ်ချက်ဒီပြုချိန်မှာတော့မင်းနဲ့ဆိုးတာပြင်းနဲ့ဆိုင်ရာဒီမိုကရက်အမတ်အယ်လ်ဟန်အိုမာကိုနာမည်တက်ထောက်ပြလာမျိုးရှိခဲ့ပေမဲ့ပြီးခ ဒီမိုကရက်ပါတီကိုလည်းကဂျူးစန်ကြီးအဖြစ်ပြောင်းလဲလာတဲ့တင်ငိတာပဲဆိုပြီးတော့ရီပက်ဘလစ်ကန်ရာရှိတွေကပြစ်တင်ပြောဆိုထားပါတယ်။
VOA American တာမနေ့ဖက်ပြမပါတာအစီအစဉ်တွေကိုမနေ့ 6 နာရီကနေ 9 နာရီအထိလိုင်းတူမီတာ 32 kHz 9335 လိုင်းတူမီတာ 40 kHz 9689 လိုင်းတူမီတာ 48 kHz 6753 ဒုတိယ နာရီ ဘက်မှာ silent meter 190 kHz 3905 တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာပိုင်းကတရိပ်နိုင်ငံတကာသတင်းတွေကိုထုတ်လွှင့်နေပါတယ်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လို့ရှိရင်မိသားစုတစ်ခုကိုဒေါ်လာ6000ပေးမယ်လို့တရုတ်နိုင်ငံကပြောဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာဒါဟာမဟုတ်မှန်ကြောင်းတရုတ်ဘက်ကငြင်းဆွလိုက်ပါတယ် ရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်ရင်ပတ်စံပေးမယ်လို့တရုတ်ဆိုကဘယ်တော့မှကန့်လန့်မှုတွေမရှိခဲ့ကြောင်းဒါကာမြို့တရုတ်တန်ယုံကတန်တမန်တူဦးဖြစ်သူဗီရာဟူကပြောဆိုတယ်လို့ဘီနာအွန်လိုင်းသတင်းရေးသားချက်ကိုကိုးကားပြီးတော့တူရကီနိုင်ငံထုတ် Anadolu Agency သတင်းမှာမနေ့ကဖော်ပြထားပါတယ်အာရှရေးရာတရုတ်ကိုယ်စားလှယ်ဆန်ကောင်းဆိုင်က Bangladesh နိုင်ငံကောက်ဆက်ပစာမှာရိုဟင်ဂျာမျိုးသားဆန်ကားဦးမျိုးသမီးဆယ်လေးဦးတို့နဲ့တနင်္ဂနွေနေ့လုံကတွေ့ဆုံပြီးတော့သူတို့မြန်မာပြည်ပြန်ရင်မိသားစုတစ်ခုကိုဒေါ်လာ6000ပေးမယ်လို့ပြောဆိုခဲ့ကြောင်းသတင်းတွေထွက်ပေါ်လာခဲ့ပြီးတော့ရပ်ပိုင်းကြမှာပဲတရုတ်တန်တမန်ကဒီသတင်းတွေမှန်မှန်ကန်ကြောင်းကန့်ကွက်ညှင်းဆိုခဲ့တာဖြစ်ပါတယ်တရုတ်ကိုယ်စားလှယ်ဘက်ကကမ်းလှမ်းနေတာကတော့ရ ပင်နာသတင်းကိုပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်
ထရမ့်မြန်မာကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့တွေ့ပြီးတဲ့နောက်ပိုင်းမြောက်ကိုရီးယားကသာနျူကလ িয়ার ဆန်တပ်မှုတွေပြန်လုပ်နေမယ်ဆိုရင်သူအမတန်စိတ်ပျက်မိမှာဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။လေဆင်နှာမောင်းတံခံခဲ့ရတဲ့အလဘားမားပြည်နယ်ကိုတွားဖို့ပြင်ဆင်နေချိန်မှာသမ္မတထရမ့်ကသတင်းတောက်တွေကိုတောက်ကြနေတုန်းကအခုလိုပြောသွားတာပါ။ထရမ့်ရဲ့သမ္မတတန်းအတွင်းမှာအမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ဆက်ဆံရေးအမတန်တိုးတက်အောင်လှုပ်ဆောင်နိုင်ခဲ့တဲ့အကြောင်းထရမ့်ကပြောပါတယ်။အိုဘားမားဆွေးရလက်ထက်တုန်းကစစ်ဖြစ်မလို့တောင်ဖြစ်ခဲ့ရတဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးအရှုပ်ထုတ်ကိုသူလက်ခံအမွေရခဲ့တဲ့အကြောင်းသမ္မတထရမ့်ကပြောလိုက်တာပါ။လက်ရှိမှာနျူကလ িয়ার ဆန်တပ်မှုတွေမတွေ့ရသေးတဲ့အကြောင်းနဲ့နျူကလ িয়ার ဆန်တပ်မှုတွေကတွေ့ရင်သူအင်မတန်မှစိတ်ပျက်မိမှာဖြစ်တဲ့အကြောင်းထရမ့်ကဆက်ပြောပါတယ်။ထရမ့်နဲ့ကင်နိုပြီးခဲ့တဲ့သတင်းပတ်တုန်းကတွေ့ဆုံခဲ့တဲ့ VNN ထိပ်ကြီးစည်းဝေးပွဲမှာတိုးတက်မှုတွေမတွေ့ရတဲ့အကြောင်းနဲ့သဘောတူညီမှုတွေမရတဲ့အပေါ်မြောက်ကိုရီးယားပြည်သူတွေကအမေရိကန်ကိုအပြစ်တင်နေတဲ့အကြောင်းမြောက်ကိုရီးယားအစိုးရပိုင်းသတင်းဌာနကပထမဆုံးအကြေအဖြစ်တောက်ချနေကပြောဆိုလိုက်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပွားနေတဲ့18နှစ်ကြာစစ်ပွဲကိုအဆုံးသတ်နိုင်ရေးသဘောတူညီချက်တစ်ခုရရှိဖို့အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေကာတာနိုင်ငံမှာ17ရက်ကြာဆွေးနွေးမှုတွေလုပ်နေရတာက ီလုံးကတောက်ကြနေမှာတော့တရရုတ်တရက်သူတို့နားလိုက်ကြပါလေဆွေးနွေးညှိနှိုင်းမှုတွေအတွက်ဟန်တာတချို့ရှိရဆိုပေမဲ့လည်းစစ်ဆက်ညှိနှိုင်းသူတွေကဒါတွေကိုကြော်လွှားနိုင်အောင်ကြိုးပမ်းနေကြပါတယ်လို့အမေရိကန်စစ်တပ်ထိတ်တန့်ရာရှိသူကပြောပါတယ်ဖေဖော်ဝါရီလ25ရက်နေ့ကစပြီးတော့တာလီဘန်နဲ့အမေရိကန်ကိုယ်စားလှယ်ကြားဆွေးနွေးမှုတွေလုပ်လာခဲ့ကြတာအခုနောက်ဆုံးချော့ဆွေးနွေးမှုတွေကိုကာတာနိုင်ငံမြို့တော်ဒိုဟာမှာကျင်းပနေတာဖြစ်ပါတယ်တရက်ကြာခဏရနာထားတဲ့ဆွေးနွေးမှုတွေကိုဒီကနေ့စနေနေ့မှာပြန်ပြီးတော့စတင်မယ်လို့တာလီဘန်ဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်နှစ်ဖက်ဆွေးနွေးမှုတွေကကောင်းတဲ့ဘက်ကိုဥတည်နေတယ်လို့လည်းဆိုပါတယ်
ကမ္ဘာဖလားလက်ရှိချန်ပီယံဖြစ်တဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းကအမေရိကန်မျိုးသားဘောလုံးအသင်းတန်းတူလှစာရဖို့အမေရိကန်ဘောလုံးဖက်ဒရေးရှင်းကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာပဲတောက်ကြနေမှာအမေရိကန်အမျိုးသမီးဘောလုံးအသင်းကတရားစွဲဆိုလိုက်ပါတယ်ကမ္ဘာဖလားဆက်လက်ပြီးတော့ထိမ့်သိမ်းထားနိုင်ဖို့ပြင်သစ်မှာရှင်ပြိုင်ဖို့အသုံးလအလိုမှာပဲကြားမှတန်းတူအခွင့်အရေးမပေးဘဲနဲ့ခွဲခြားဆက်ဆံတဲ့ပြစ်မှုနဲ့ကမ္ဘာဖလားချန်ပီယံအမေရိကန်အမျိုးသမီးဘောလုံးအသင်းကဖက်ဒရယ်တရားရုံးမှာတရားစွဲဆိုလိုက်တာလည်းဖြစ်ပါတယ်ဒီအပေါ်မှာအမေရိကန်ဘောလုံးဖက်ဒရေးရှင်းကချက်ချင်းမတုံ့ပြန်ပေးမယ်လေနောက်ပိုင်းမှာတော့အမျိုးသားဘောလုံးသမားတွေကအမျိုးသားဘောလုံးသမားတွေထက်အမျိုးသမီးဘောလုံးသမားတွေကိုလစာလျှော့ပေးရတဲ့အကြောင်းဝန်ခံခဲ့ပြီးတော့တကယ်ဆိုလက်တွေဘောလုံးဈေးကွက်မှာအမျိုးသမီးတွေကိုအမျိုးသားတွေလောက်လစာပေးဖို့မတန်ဘူးလို့အောင်ပြောဆိုခဲ့ပါတယ
်စနေနေ့မနေ့ကင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်လွင်နဲ့မအီးတန်းစင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့နိုင်ငံတကာသတင်းလှော်ရီမတိုင်ခင်မှာမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ဆက်ချင်ပါတယ် KNPP လို့ခေါ်တဲ့ကရင်ကရင်နီအမျိုးသားတိုးတက်ရေးပါတီဟာ UNFC လက်နက်ကင်တပ်ပေါင်းစုကနေနှုတ်ထွက်တော့မယ်လို့မကြားသေးမီကဆုံးဖြတ်ခဲ့ပါတယ်တချိန်ကအင်အားတောင့်တင်းခဲ့ပြီးဩဇာကြီးမားတဲ့ UNFC တွေကနေအခုလိုတပွဲချင်းခွဲထွက်သွားနေတာတော့ကြောက်UNFC အဖွဲ့ကိုဖျက်သိမ်းရမယ့်အခြေအနေဆိုင်နေတယ်လို့သုံးသပ်မှုတွေရှိနေတာပါဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တဲကနေနှုတ်ထွက်တော့မယ်လို့ပြီးခဲ့တဲ့ဇန်နဝါရီလလယ်ပိုင်းကျင်းပတဲ့ KNPP ပါတီဗဟိုကော်မတီနှစ်ပတ်လည်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြောင်း KNPP လွိုင်ကော်ဆက်ဆံရေးယူတာဝန်ခံခုညေးရယ်ကပြောပါတယ်
ဒီကရဒီဘောကောင်စီစီဝေဘောဇနယ်လာခံမှာလောက်ရတော့အဲ့ဒီကိစ္စတော့ဖြစ်တယ်ဒါအမှန်ဆရာတော့သနုခေခုရောရှိတယ
် UNFC ရဲ့အဖွဲ့ဝင်တွေနှုတ်ထွက်ခွင့်ကိုဗဟိုညီလာခံကသာဆုံးဖြတ်ပိုင်ခွင့်ရှိတာပါ KNPB နှုတ်ထွက်မဲ့ကိစ္စကိုမသိရသေးကြောင်း UNFC တပ်ပေါင်းစုပြောခွင့်ရဖို့ကိုဦးထွန်းစောကဆိုပါတယ
်အဲ့တော့မသိဘူးကြည့်အဲ့ဒီကိစ္စလေးကျန်ဒီကဒီနေ့ဒီကတော့စာတင်လည်းမရှိသေးဘူးတော့ပြီးတော့ဒီလိုခေါ်ဖို့တောင်းဆိုတာလည်းမရှိပါဘူး
NCA အပြည့်ရစာချုပ်မှာလက်မှတ်ထိုးထားတဲ့မွန်ပြည်သက်ပါတီကလည်း UNFC ကနေနှုတ်ထွက်တော့မယ်လို့2018စက်တင်ဘာလတည်းမှာကြေညာထားတာပါအဖွဲ့ဝင်လက်နက်ကင်တပ်ဖွဲ့12ဖွဲ့နဲ့အရင်ကစုစည်းထားတဲ့ UNFC ဟာလောလောဆယ်မွန်ပြည်သက်ပါတီ KNPP SSPP ANC နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး5ဖွဲ့တည်းသာကျန်တော့တာဖြစ်ပါတယ်လာမယ့် UNFC ညီလာခံကျင်းပချိန်ကျရင် ANC အဖွဲ့ကလွဲပြီးကျန်4ဖွဲ့နှုတ်ထွက်ဖို့ရှိတယ်လို့မွန်ပြည်သက်ပါတီဗဟိုကော်မတီဝင်နိုင်ရွှေသိန်းကမွန်ဘာသာနဲ့ပြောပါလေ
ခြေလောက်ကဥတားခုတောင်မတော်ဘွားရတောင်မတော်တော့မှဘီကောပို့ဆလောက်ကိုရီဖန်ကိုရဘလောက
်အစည်းအဝေးကတော့ဘယ်တော့လှုပ်ဖြစ်မှာကိုမသိပြီမဲ့ဒီတကားတော့ဖြစ်အောင်လုပ်ရမှာပါအဲ့ဒီတကားလှုပ်ဖြစ်တော့မှပဲကျွန်တော်တို့ဘယ်လိုရုပ်သိမ်းမလဲဘယ်လိုလှုပ်ရမလဲဆိုတာဖြစ်လာပါလိမ့်မယ်ကျွန်တော်တို့နှုတ်ထွက်မယ်ဆိုတော့သူတို့နဲ့ ANC နဲ့ပဲကြံတော့တာမဟုတ်မထူးပါဘူးကျွန်တော်တို့ထွက်တယ်နဲ့သူတို့လည်းနှုတ်ထွက်ရတာပေါ့လေ
UNFC တွေကနေအခုလိုမျိုးတပွဲချင်းနှုတ်ထွက်နေတာကြောင့်နောက်ဆုံး UNFC ကိုဖျက်သိမ်းရမယ့်အခြေအနေစိုက်သွားမယ်လို့အမေရိကန်အနောက်ဘက်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
် UNFC ကသူ2017ခုနှစ်မှာစဖွဲ့လာတယ်သူစဖွဲ့တုန်းကဆိုတော်တော်အင်အားကြီးတယ်အာ2014မှာကျတော့ KNU အပါအဝင်အဖွဲ့သုံးဖွဲ့ကထွက်သွားတယ်ထွက်သွားပြီးတော့မှ NC တော့ထိုးလိုက်တယ်ထွက်သွားတော့နောက်ဆုံးအခု2019မှာဆိုကျွန်တော်ကြားနေတာကမွန်ပီတိလက်ထွက်တော့မယ်ကရင်နေတူတဲ့အဖွဲ့ကလည်းထွက်မယ်လို့ပြောတယ်ဆိုတော့ဒီ UNFC ကဘာမှမကြံတော့ဘူးအခုဆိုရင်နာမည်ပဲရှိတော့တယ်ဒီ UNFC အနေနဲ့ငင်းချမ်းရေးမှာဆွေးနွေးဖို့လဲတာက UNFC အဖွဲ့နဲ့တော့တွားလို့တော့မရတော့ဘူးလို့ကျွန်တော်ထင်တယ် UNFC လည်းသူတို့ဖြတ်သိမ်းရလိမ့်မယ်လို့ကျွန်တော်မြင်တယ်
ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကို2011ခုနှစ်ဖေဖော်ဝါရီ16ရက်နေ့မှာစတင်ဖွဲ့စည်းခဲ့ပြီးသမ္မတဦးသိန်းစိန်လက်ထက် NCA အပြည့်အစုံစာချုပ်မှာလက်မှတ်ထိုးဖို့ဆိုတဲ့အကြောင်းပြချက်နဲ့ KNU ကရင်တော်လှန်ရေးအဖွဲ့ရော RCSS Shambi down by Tapweva, no twelve to Adalu. Now by my KIU, KIE, Kachin Lenagan, where Sara di Gale, no twelve to Aja Raja. The Shanga all that Gima get it, UNFC ha. Now by Ninya Pisima, a shame was Jasin Dwarelu, don't that moody trouble give a ပြည်ဝေးအမေရိကန်တိုင်းရဲ့စနေနေ့မနေ့ခင်အစီအစဉ်ဒီကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုစက်တိုက်ဆိုလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အိန္ဒိယနိုင်ငံရဲ့အထွေထွေရွေးကောက်ပွဲတွေကနောက်လာတွေမှာကျင်းပတော့မှာပါဒီအချိန်မှာပဲအိန္ဒိယနဲ့ပါကစ္စတန်ကြားဆက်ဆံရေးတွေကလည်းတင်းမာနေပါတယ်ဒီလိုအခြေအနေတွေကရွေးကောက်ပွဲမှာနောက်တစ်ချိန်ထပ်နိုင်ဖို့ တွေဖြစ်လာနိုင်တယ်လေဆိုတာနဲ့ပတ်သက်ပြီး Angela Prister New Delhi ကနေပြဖို့တဲ့သတင်းလွှာကိုကိုကြောင်လင်းပြောပြမှာဖြစ်ပါတယ်
။အိန္ဒိယနိုင်ငံမှာရွေးကောက်ပွဲတွေနီးလာလို့မဲဆွဲစည်းရုံးရေးတွေလူမှုစည်းဝေးပွဲတွေစပြီးတော့လုပ်နေတဲ့အချိန်ကလေးကပါကစ္စတန်နဲ့အိန္ဒိယအကြားထိတ်တက်ရင်ဆိုင်မှုတွေတင်းမာမှုတွေရှိလာခဲ့တာပါ။ဒီချိန်မှာပဲအိန္ဒိယဝန်ကြီးချုပ် Narendra Modi ကတနိုင်ငံကြားတင်းမာမှုတွေကိုခွင့်ကောင်းယူပြီးတော့မျိုးသားရေးစိတ်ဓာတ်တွေအိန္ဒိယတနိုင်ငံလုံးနှိုးကြလာအောင်လှုပ်ဆောင်နေပါတယ်။သူဟာအိန္ဒိယနိုင်ငံရဲ့အားကောင်းတဲ့ခေါင်းဆောင်တစ်ဦးဖြစ်ရပ်တည်ပြလိုက်ပြီးပါကစ္စတန်ကိုခတ်မှန်မှတုံ့ပြန်နေပါတယ
်။ India will no longer be helpless in the wake of terror. This is a new India.
အိန္ဒိယဟာအကြမ်းဖက်မှုနဲ့ကြုံလာရင်မရှိနိုင်မကဲနိုင်ဖြစ်ရတဲ့အခြေအနေမျိုးထပ်ဖြစ်မခံနိုင်တော့ပါဘူး။အခုအိန္ဒိယနိုင်ငံဟာအိန္ဒိယနိုင်ငံစစ်ပါအကြမ်းဖက်သမားတွေကိုအတူနဲ့ပြန်ပြီးကျွန်တော်တို့တုံ့ပြန်သွားမှာပါအိန္ဒိယနိုင်ငံဟာစိတ်ချရတဲ့သူရဲ့လက်ထက်မှာရှိနေတယ်ဆိုတာကိုအိန္ဒိယနိုင်ငံသားတွေအားလုံးကိုသိကြအောင်ကျွန်တော်အသိပေးလိုပါတယ
်ပါကစ္စတန်နိုင်ငံကစစ်သွေးကြွစခန်းလို့ဆွတ်ဆွဲထားတဲ့နေရာတစ်ခုကိုအိန္ဒိယဘက်ကလေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့ပြီးတဲ့နောက်တည့်အကြာမှာပဲရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတစ်ခုမှာဝန်ကြီးချုပ်မိုဒီပြောခဲ့တာပါမကြာခင်တုန်းကတော့ဝန်ကြီးချုပ်မိုဒီနဲ့သူ့ဆိုရအဖွဲ့နောက်တစ်ကြိမ်ရွေးကောက်ပွဲမှာအနိုင်မရတော့မယ့်အခြေအနေမျိုးကြုံနေခဲ့တာပါအခုလိုအမျိုးသားရေးလိုင်းလုံးတွေထလာအောင်ဝန်ကြီးချုပ်မိုဒီဘက်ကပါကစ္စတန်အရေးနဲ့လှုံ့ဆော်နေတာကြောင့်အိန္ဒိယပြည်သူတွေကသူ့ကိုမဲတွေပုံပေးလာနိုင်ပါမလားဆိုတာကတော့မေးစရာဖြစ်နေပါတယ်။ဝန်ကြီးချုပ်မိုဒီပေါ်လူထုထောက်ခံမှုတွေပြီးခဲ့တဲ့ဇန်နဝါရီလတုန်းကအနိုင်ဆုံးဆင့်ကိုရောက်နေခဲ့ပြီးအခုတော့60ရာခိုင်နှုန်းခုန်တက်ပြီးတော့အရင်ကထောက်ခံမှုမြင့်မားတဲ့အခြေအနေကိုပြန်ရောက်လာနေပြီလို့လူထုသဘောထားကောက်ယူတဲ့ C voter အဖွဲ့ရဲ့ခေါင်းဆောင်Yashwant Demaska ပြောပါတယ
် Modi being the biggest brand for his party Modi being the biggest brand of Indian election at this point of time
ဝန်ကြီးချုပ် Modi ကသူ့ပါတီမှာအထင်ရှားဆုံးအမှတ်တရစိတ်တစ်ခုဖြစ်ခဲ့တာပါအခုတော့အိန္ဒိယနိုင်ငံရဲ့ရွေးကောက်ပွဲမှာအထင်ရှားဆုံးပုဂ္ဂိုလ်ဖြစ်လာနေပါပြီအခုလိုလူကြိုက်များမှုတွေရှိလာနေတဲ့နှုန်းကပြီးခဲ့တဲ့2014 15ခုနှစ်တွေတုန်းကလိုပြန်မြင့်လာမယ်ဆိုရင်တော့ BJP ပါတီအတွက်အလားအလာကောင်းပါပဲဝန်ကြီးချုပ် Modi ကိုထောက်ခံမဲ့အခြေအနေတွေကလည်းနေရာတိုင်းမှာလူလူမြင်နေရပါတယ်ဒီလိုအခြေအနေတွေကနေ BJP ပါတီအကျိုးမြတ်တွေဘယ်လောက်ရနိုင်မလဲဆိုတာကြည့်ရပါလိမ့်မယ
်ဖေဖော်ဝါရီ14ရက်နေ့ကအိန္ဒိယကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာအသေးခံဘုံးခွဲတိုက်ခိုက်မှုတစ်ခုဖြစ်ပွားခဲ့လို့ပြည်သူစစ်အဖွဲ့ဝင်40တေဆုံးခဲ့ရပါတယ်ဒီဖြစ်ပျက်ကအိန္ဒိယနိုင်ငံမှာအထွေထွေရွေးကောက်ပွဲတွေမကျင်းပခင်သတင်းပတ်အလို့တွေမှာဖြစ်ခဲ့တာပါဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ပါပဲလို့ပါကစ္စတန်ခြေစိုက်အစ္စလာမစ်စစ်သွေးကြွအဖွဲ့တစ်ခုဖြစ်တဲ့Jashi Mohammed အဖွဲ့ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပါကစ္စတန်နဲ့ဆက်ဆံရေးတွေတင်းတင်းမာမာဖြစ်လာခဲ့ပြီးနှစ်ပေါင်း90လောက်အတွင်းမှာပထမဆုံးအကြိမ်ဖြစ်အိန္ဒိယရဲ့လေကြောင်းတိုက်ခတ်မှုတွေပါကစ္စတန်ဘက်ကိုလွတ်လာခဲ့ပါတယ် Jashi Mohammed အဖွဲ့ရဲ့လေကြင်ရေးစခန်းတစ်ခုကိုတိုက်ခတ်ခဲ့တာလို့ဆိုပါတယ်ဒါကိုပါကစ္စတန်ဘက်ကလည်းလေကြောင်းတိုက်ခတ်မှုနဲ့ပြန်တုံ့ပြန်ခဲ့ပြီးအိန္ဒိယဂျက်လေယာဉ်တစ်စီးကိုပစ်ချခဲ့ပါတယ်အိန္ဒိယလေယာဉ်မှူးတစ်ဦးကိုလည်းဖမ်းဆီးခဲ့တယ်ဆိုပေမဲ့နိုင်ငံတင်းမာမှုတွေဆက်ပြီးတော့တိုးမလာအောင်လှုံ့ဆော်တဲ့အနေနဲ့ပါကစ္စတန်ဘက်ကအဲ့ဒီအိန္ဒိယလေယာဉ်မှုကိုနှစ်ရက်ကြာမှာအိန္ဒိယဘက်ကိုပြန်အပ်ခဲ့ပါတယ်အိန္ဒိယတိုက်ခံပါတီတွေကဝန်ကြီးချုပ်မိုဒီရဲ့လိုရက်ဒီပေါ်ဒေါသထွက်နေကြပါတယ်ရွေးကောက်ပွဲမှာအနိုင်ရအောင်ဝန်ကြီးချုပ်မိုဒီကပါကစ္စတန်ပြည်ထနာကိုအတုံးချနေတယ်လို့လည်းဆွဆွဲနေကြပါတယ်စစ်သွေးကြောစခန်းကိုတွားပြီးတော့တိုက်လို့စစ်သွေးကြောတွေတော်တော်များများတကယ်ပဲတည်ဆုံးခဲ့သလားဆိုတာကိုသက်သေပြပါလို့လည်းတောင်းဆိုနေကြပါတယ်သတင်းတွေမှာဖော်ပြကြတဲ့ဆက်သွေးရေးဂျူရူကပုံနေအရစစ်သွေးကြောစခန်းပျက်စီးမှုနဲ့စစ်သွေးကြော်တွေတည်ဆုံးမှုတွေပေါ်အတိုက်ခံပါတီတွေဘက်ကတမရတွေဖြစ်နေကြတာပါဒီလိုအခြေအနေမျိုးကလွန်ခဲ့တဲ့16နှစ်တုန်းကလည်းတစိမ့်ကျုံခဲ့မှုတွေလို့ New Delhi မြို့ကနိုင်ငံရေးအကဲခတ် Rahul Verma ကပြောပါတယ
် The last time we know was 1999 when a similar thing happened.
1999ခုနှစ်တုန်းကအခုလိုနှစ်နိုင်ငံကြားတိုက်ခိုက်နေကြသလိုမျိုးခက်ဆင်ဆင်ဖြစ်ခဲ့မှုပါလေ။အဲ့ဒီတုန်းက BJP ပါတီကနှစ်နိုင်ငံတင်းမာမှုအခွင့်အရေးကနေအမျက်ထုတ်နိုင်ခဲ့ပါလေ။အမျိုးသားရေးစိတ်ဓာတ်နိုးကြွမှုကအာဏာရအစိုးရကိုအထောက်အကူပေးတဲ့သဘောရှိပါလေ။အထူးသဖြင့်အာဏာရအစိုးရကအမျိုးသားရေးတက်ကြွတဲ့ပါတီဖြစ်တယ်ဆိုရင်အထောက်အကူဖြစ်တာသိကြပါလေ
။အခုလိုပါကစ္စတန်နဲ့တက်နေတဲ့ပြဿနာကိုဝန်ကြီးချုပ်မော်ဒီနဲ့ BJP ပါတီကရှေ့တန်းတင်ပြီးတော့ရွေးကောက်ပွဲအနည်းမှာလှုပ်ဆောင်နေကြတယ်ဆိုပေမဲ့အကြမ်းဖက်မှုကိစ္စနဲ့အမျိုးသားလုံခြုံရေးကိစ္စတွေသာမကပဲလှုပ်လှမဲ့ပြဿနာဖွံ့ဖြိုးတိုးတက်ရေးကိစ္စနဲ့လူမှုဖူလုံရေးကိစ္စတွေကလည်းရွေးကောက်ပွဲမှာဇာတူအရေးကြီးတဲ့ကိစ္စတွေဖြစ်တာကြောင့်အိန္ဒိယပြည်သူတွေကဘယ်ပါတီကိုမဲပို့ထက်မလဲဆိုတာကဆက်ပြီးတော့စောင့်ကြည့်ဖို့လိုသေးတယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြပါတယ်
လာရောမဲ့အိန္ဒိယရွေးကောက်ပွဲအလားအလာသုံးသပ်ချက်တွေနဲ့ပတ်သက်လို့ကိုကျော်လင်းတင်ပြခဲ့တာပါ။အိန္ဒိယနိုင်ငံအခြေအနေကနေအိန္ဒိချင်းတရုတ်နိုင်ငံဘက်ကိုလည်းကြည့်ရအောင်ပါ။တရုတ်နိုင်ငံဟာစီးရီးအသုံးစည်းကိုရှော့ချပေမဲ့ရေပြင်ပိုင်နဲ့ချက်ထွင်ရေးအတွက်တော့အခြားအရင်းမြစ်တွေကိုအသုံးပြုပွဲရှိနေပါတယ်။အထူးသဖြင့်တောင်တရုတ်ပင်လယ်ရေပြင်ပန်ဆိုင်မှုတောင်းဆိုချက်ကိုစီးရီးအသုံးစည်းမမြင့်တင်ပေးနဲ့ဘယ်လိုဆက်လက်လှုပ်ဆောင်သွားမလဲဆိုတာ VOA သတင်းတော့ Ralph Jenny တိုင်ပင်ကနေပေးပို့တဲ့သတင်းလွှာကိုဥကြော်စံသာရှင်းပြမှာပါ
။အင်္ဂါနေ့ကပြည်သူ့ကွန်ဂရက်ကိုတင်သွင်းတဲ့ budget အစီရင်ခံစာမူကြမ်းမှာတော့တရုတ်နိုင်ငံဟာကာကွယ်ရေးအသုံးစရိတ်ကို 9.5% ခန့်နှုန်းသုံးစွဲမယ်လို့ဖော်ပြထားပါတယ်။ဒါကြောင့်ကာကွယ်ရေးအသုံးစရိတ်ဟာအမေရိကန်ဒေါ်လာ 118 ဘီလီယံနီးပါးဖြစ်ပါလိမ့်မယ်။မနစ်တုန်းကတော့ 10.1% ခန့်နှုန်းသုံးစွဲခဲ့တာပါ။လူလူစဉ်အတိုင်းပဲတရုတ်အစိုးရကတော့တောင်ပြုတ်ပင်လယ်မှာစီးရီးယားဆက်လက်ဆူမှုနိုင်ဖို့အတွက်ဆိုရင်အရက်ဖက်ဌာနတွေနဲ့ပုဂ္ဂလိကကုမ္ပဏီတွေစီကပါလူအပ်လူဆွဲပြီးတော့သုံးဆွဲလိမ့်မယ်လို့ယူကြောင်းသူတွေကဆိုကြပါတယ်။ဟောင်ကောင်ကနေဘရူနိုင်းဘော်နီယိုမလေးရှားဖိလစ်ပိုင်တိုင်ဝမ်ဗီယက်နမ်တို့အထိကျယ်ပြန့်ပြီးတော့တောင်ပြုတ်ပင်လယ်ရဲ့ဧရိယာ90ရာခိုင်နှုန်းလောက်ရှိတဲ့စတူရန်မိုင်နှစ်သန်းကျော်ရေပြင်ကိုတရုတ်ကသူတို့ပိုင်တယ်ဆိုပြီးလုပ်နေတာပါဒီသက်သင်္ဘောတွေစစ်လေရင်တွေနဲ့ဒီနေရာမှာထွန်းမိုးပြနေလေတော့ပြည်내နိုင်ငံတွေအတွက်ခံပြင်းစရာဖြစ်လာပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းတရုတ်ကိုဆန့်ကျင်တဲ့သဘောနဲ့သူတို့ရဲ့စစ်သင်္ဘောတွေလေရင်ပြန်တွေကိုဆစ်လွတ်ခဲ့ပါတယ်အိုအီဆန်ဟာစင်ကာပူအခြေစိုက်နိုင်ငံရေးသုတေသီကျူဖြစ်ပါတယ်
China's expansion in South China Sea, it's a comprehensive effort. It involves the military, but it also involves even the...
တောင်တရုတ်ပင်လယ်တွင်တရုတ်ရဲ့ချက်ထွင်မှုဟာကျယ်ပြန့်ပါတယ်။စစ်ဖက်ပါတယ်၊အရက်ဖက်တွေလည်းပါဝင်ပါတယ်။ဆိုတော့စစ်ရေးအပြုတ်မှုတက်တဲ့တော့မတိမတာယွန်းနေနိုင်ပါတယ်။ဒါပေမဲ့တောင်တရုတ်ပင်လယ်နယ်ပယ်အများပြားကိုကြီးစိုးရေးအားထုတ်မှုကတော့ဆက်ရှိနေအောင်ပဲလို့ထင်ပါတယ
်။တောင်တရုတ်ပင်လယ်ထင်းချုပ်ဖို့တရုတ်ရေဒါစင်မော်ရီ2012မှာအရေးအတွက်အဖြစ်900ကျော်လောက်ဖြန့်ချထားခဲ့ပြီးအခုခါမှာတော့900ကျော်ရှိလာပြီဖြစ်တယ်လို့လည်းနောက်သုရစီကျူကဆိုပါတယ်။ဒါကအဖြစ်ရဲ့အနေနဲ့နိုင်ငံပိုင်ရေနံတူဖို့ရေးကုမ္ပဏီကလည်းပဲဗီယက်နမ်နဲ့အရင်းပွားနေတဲ့နေရာမှာရေနံသွားတူနေပါတယ်။ပုဂ္ဂလိကကုမ္ပဏီတွေကလည်းပဲလူနေလို့မရတဲ့ကျွန်းတွေကိုဆယ်ဖို့ပြီးတော့အစိုးရခြေကုပ်စခန်းဖြစ်အောင်လုပ်ပေးနေကြပါတယ်။တောင်တရုတ်ပင်လယ်နဲ့အရှေ့တရုတ်ပင်လယ်ကိုလွှမ်းခြုံပြီးရေရှည်စောင့်ကြည့်ရေးကွန်ရက်တစ်ခုကိုလည်းတရုတ်ကတိဆောက်ဖို့ရှိနေတယ်လို့ပြီးခဲ့တဲ့နှစ်နှစ်ကပဲသုရေသီကပြောခဲ့ကြပြီးတော့မြင်းလင်းတိုင်းထွာရေးစခန်းကနေအချက်လက်တွေကိုလည်းပဲကျန်းနိုင်ငံတွေနဲ့သူတို့လှည့်လည်မှဖြစ်တယ်လို့ဆိုပါတယ်ဒါတွေအလုံးဟာတရုတ်နိုင်ငံရဲ့ရေပိုင်နဲ့တောင်းဆိုမှုလုပ်ငန်းတွေကိုတရားဝင်အောင်လုပ်နေတဲ့လုပ်ငန်းတွေဖြစ်တယ်လို့သုံးသပ်သူတွေကပြောကြပါတယ်စတီဖန်နာဂီကတိုကျို International Christian တက္ကသိုလ်ကပမောဟတုဖြစ်ပါတယ
် The PLA operates businesses which accrue income forthe acquisition of military product and other sources
ပြည်စစ်တပ်ကစစ်ပစ္စည်းစုဆောင်ရေးအတွက်ဝင်ငွေရအောင်စီးပွားရေးလုပ်ပါတယ်ဥပမာပြောရရင်သိပ္ပံပညာဆိုင်ရာတန်ခင်းတမန်ခင်း science diplomacy ကိုသုံးပြီးစူးစမ်းလေ့လာရေးတွေလုပ်ရင်းဝင်ငွေရှာပါတယ
်ပြည်စစ်တပ်ဟာအခြေခံအဆောက်အဦတွေတည်ဆောက်ရေးစီမံကိန်းလုပ်ရင်းဒေသနာအစိုးရနဲ့ဗဟုအစိုးရအရက်ဖက်လုပ်ငန်းတွေဆရာဝင်ငွေတွေရယူနေတယ်လို့အမေရိကန်ခြေစိုက်လေးလံမှုတရားကလည်းဖော်ပြပါတယ်။ကာကွယ်ရေးဘတ်ဂျက်ကကြက်ခံတဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အရက်ဖက်ဌာနတွေကစစ်တပ်ကိုငွေပြန်ပေးရတယ်လို့လည်းဆိုထားပါတယ်။ဒါ့အပြင်အမေရိကန်ရဲ့ချင်းငွေစာချုပ်တွေကိုထုတ်ရောက်ပြီးတော့လည်းတရုတ်အစိုးရကဝင်ငွေညောင်းများရရှိနိုင်တယ်လို့စင်ကာပူခြေစိုက်သုရေသီတူဖြစ်တဲ့ Temasek Chenlan Palanan Pub ကဆိုပါတယ်။ဒါ့အပြင်တောင်ပြုတ်ပင်လယ်အတွင်းမှာသူတို့လူချင်းတိုင်းကျွန်းတိဆောက်တဲ့လုပ်ငန်းတွေပြီးဆုံးသွားပြီဖြစ်တဲ့အတွက်အဲ့ဒီနေရာမှာကုန်ကျစရိတ်သိမ့်မလို့တော့ပဲ name ting chok de lungan ni go be set lu phu lu ro de lo le si da pyo ba de.
I think the overall economy of China is slowing down, so I think
they you see why ha twan chong pyo ya yin ni kwe la de lo tin ma de da jaw ka kwe yin ne patat bi ba ri go tou me ba wo ma tou mu so ra po bi tadi tha ya me tin ma de ti sao se ya tei ma shi do ba bu thru lo jin da ya bi ba bi
so ro ba pyo pyo di ni teu nang ngai si wa ye ha a chain ni bi la de atwa se a thong si ko တေဝင်ဆော့ချသည့်တိုင်အောင်တောင်ကျုပ်ပင်လယ်ပိုင်ဆိုင်မှုတောင်ဆူရဲကိစ္စတွေကတော့အလျှော့မပေးပဲကျန်တဲ့နေရာတွေကရမုံငွေတရယူပြီးတော့အခိုင်အမာဆက်လက်လှုပ်ဆောင်သွားမှာပဲဖြစ်ကြောင်းပါတယ်ခင်ဗျာ
တရုတ်စစ်ရေးအသုံးစိအခြေအနေနဲ့ပတ်သက်လို့ဦးကျော်စံသာရှင်းပြခဲ့တာပါအခုတော့သိပ္ပံဆိုင်ရာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်အခုခေတ်မှာကိုယ့်ရဲ့ DNA မျိုးရိုးဗီဇစစ်ဆေးဖို့လွယ်ကူရိုးရှင်းတဲ့နည်းလမ်းတွေပေါ်လာတယ်လို့ကုန်ကြစိတ်လည်းတိတ်မများတော့တဲ့အတွက်မျိုးရိုးဗီဇဆစ်ဆေးဖို့ကိုလူတွေကစိတ်ဝင်စားလာကြပါတယ်။ DNA စမ်းသပ်ဆစ်ဆေးကြည့်ခြင်းအပြင်ကိုယ့်ရဲ့မိသားစုဘယ်မျိုးရိုးဗီဇကနေဆင်းသက်လာကြရလဲဆိုတာကအစကိုယ်တိုင်တောင်မသိရသေးတဲ့တရှိထင်ရှားရှိနေတဲ့ဆွေမျိုးသားချင်းတွေကိုပါရှာဖွေဖော်ထုတ်နိုင်မှာဖြစ်ပါတယ်။ Nastasia Hoffman ပြပို့တဲ့သတင်းလှော်ကိုမှန်းမြသစင်အောင်ပြောပြမှာပါ။
ကိုယ့်ရဲ့မျိုးဗီဇ DNA စမ်းသပ်ဆစ်ဆေးဖို့ကိုအတချက်ဖောက်ဆရာမလို့သွေးဆစ်ဆရာမလို့တဲ့ဝန်ဆောင်မှုမျိုးကိုဒီကနေ့ခေတ်ကုမ္ပဏီအတော်များများကပေးလာတာကိုတွေ့ကြရပါတယ်။တတွေးရည်နမူနာကိုဓာတ်ခွဲကန်းကိုပို့လိုက်ရုံနဲ့ကိုယ့်ရဲ့မျိုးရိုးဗီဇအသေးစိတ်ကိုသိရှိနိုင်တဲ့ဒီလိုဝန်ဆောင်မှုမျိုးအတွက်ဒေါ်လာ100လောက်သာကုန်ကျနိုင်ပါတယ်။ DNA မျိုးဗီဇဆစ်ဆေးတာကတစ်ဆင့်တစ်ခါတလေမှာထင်မှတ်မထားတဲ့အရာတွေကိုလည်းသိလာနိုင်ပါတယ်။American နိုင်ငံမြို့တော် Washington DC မှာနေထိုင်သူ Jason Lambro ကသူ့မှာညီကိုမောင်နှမမရှိဘူးလို့သိထားတာပါ။သူက DNA မျိုးဗီဇစစ်ဆေးကြည့်ပြီးတဲ့အခါမှာသူ့မှာအကိုတယောက်ရှိနေတာကိုသိခဲ့ရပါတယ်။
I'll see the new results of today. Congratulations, you found your half brother.
And အမှတ်မထင် DNA စစ်ကြည့်တာကနေအဖေတူအမေကွဲအကိုတယောက်ရှိနေတာကိုသိလိုက်ရတာပါ။လုံးဝမျှော်လင့်မထားမိပါဘူး။
မျိုးဗီဇပညာရှင်ဒေါက်တာဂျိုဝန်ဘူရာတာကတော
့ tests that are done by the companies looking at ancestry are looking at something called
DNA စမ်းသပ်ဆစ်ဆေးတဲ့အဖြေကလူတိုင်းအတွက်တော့အံ့အားသင့်စရာမရှိနိုင်ပါဘူးဒီလိုဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေက DNA စမ်းသပ်ဆစ်ဆေးပြီးတော့မျိုးဗီဇအမှတ်အသားတွေကတစ်ချက်မိသားစုမျိုးရိုးစမ်းသပ်လာတာတွေကိုဒီကွာလုံးမှာတိုက်ဆိုင်ရှာဖွေရပါပဲ
ဒီနီလန်ကကိုမိသားစုအကြောင်းဘာမှသိမသိတဲ့ဇာနာလိုလူမျိုးအတွက်တော့အထောက်အကူဖြစ်စေပါတယ်ဇာနာရဲ့အဖိုးကခရိုင်းမီးယားကလို့သူသိထားပေမဲ့ DNA စစ်ပြီးတဲ့အခါမှာသူ့မှာဆွေနီးမျိုးဆက်တွေယူကရိန်းမှာရှိနေတယ်ဆိုတာကိုသိခဲ့ရပါတယ
် Это просто не передать словами я когда это всё увидела я прямо расплакалась
အဖြေထွက်လာတော့မယုံနိုင်စရာပဲဖျားသခင်သူတို့အားလုံးယူကရိန်းမှာကျမတယောက်တည်းဒီမှာတကယ်ကိုစိတ်လှုပ်ရှားထိခိုက်ရပါတယ်
DNA စစ်ဆေးတာကနေတဆင့်သူ့အကိုကိုရှာတွေ့ခဲ့တဲ့ Jason Lambro ကတော့
Had a brother so I've kind of gone through the range of emotions actually the first email he ever sent me was hey little brother
ကျွန်တော်ကကျွန်တော်အီးမေးလ်ကတဆင့်ဆက်သွယ်လာတာ Hey ညီလေးလို့ရေးထားတာဖတ်လိုက်ရတော့ကျွန်တော်ပြားစက်တီးမွေးနေနေတော့ထောက်အောင်ခံစားရပါတယ
် Jason တို့ညီကိုနှစ်ယောက်အပြင်မှာတော့မဆုံရသေးပေမဲ့ပြန်ဆုံဖို့အစီအစဉ်တွေကိုလှုပ်ထားပြီးကြပါပြီသူတို့နှစ်ယောက်ဆုံတွေ့ကြရင်မေးစရာပြောစရာတွေအများကြီးရှိမှာတော့အသေးချာပဲဖြစ်ပါတယ်ရှင
် DNA မျိုးရိုးဗီဇစမ်းသပ်ဆစ်ဆေးမှုကြောင့်ဘယ်လိုအကျိုးရလဒ်တွေရလာနိုင်မလဲဆိုတဲ့အကြောင်းကိုမှန်းများသတင်းအောင်ပြောပြသွားတာပါ VOE ကနေမကြာခင်နိုင်ရီဝဲအတွင်းမှာထုတ်လွှင့်သွားမဲ့အစီအစဉ်ဒီမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာကဘာတလွှမ်းမှာရေးသားနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းအရာနဲ့အတူနန်နခင်အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရမှာဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ရဲ့စနေနေ့မနေ့ကင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ30 40 48အပြင်လိုင်းလမီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်သလိုသိပ္ပံနဲ့နည်းပညာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကမ္ဘာပေါ်မှာလေတုဆိုတဲ့ဟာအောက်ဆီဂျင်နိုက်ထရိုဂျင်ရှိတဲ့ဟာမျိုးအင်္ဂါဂျိုပေါ်မှာမရှိပါဘူး။ဒီအုတ်ကပြန်နေရဲ့
အကြခင်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရမှာပါခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအာပေါ်မပြတ်မတ်ဆူရင်ထွေးနဲ့မအီတန့်စင်တို့ကပြောပြကြမှာပ
ါမြန်မာနိုင်ငံမှာမြေယာသိမ်းပိုက်မှုကန့်ကွက်မှုနဲ့ဖမ်းဆီးမှုတွေဆိုတဲ့ကောင်းစဉ်နဲ့မက်ဆီမီလီယန်မော့ချ်ရေးသားတဲ့ဆောင်းပါးကို The Diplomat မှာဖတ်ရပါတယ်မြေယာသိမ်းယူမှုဟာမြန်မာနိုင်ငံမှာအများအပြားဖြစ်နေတယ်လို့ဆိုပါတယ်စိုက်ခင်းတွေအထူးစီးပွားရေးဇုံတွေနဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်ဒါမှမဟုတ်စစ်တပ်ဒါမှမဟုတ်အခြားလက်နက်ကိုင်အဖွဲ့အစည်းတွေကအုံပြုဖို့အတွက်ညီယာသိမ်းပိုက်မှုတွေကမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာရှိပါပြီလို့ရေးသားထားပါတယ်။မြန်မာတနိုင်ငံလုံးသိမ်းယူမှုတွေဟာဧက2တန်းလောက်ရှိနိုင်တယ်လို့2016ခုနှစ်လယ်သမားရေးရာကော်မတီကဖော်ပြခဲ့ပါတယ်။တိုင်းရင်းသားဒေသတွေမှာဒီလိုညီယာသိမ်းပိုက်ခံရတာတွေကလူမှုရေးမငြိမ်မသက်ဖြစ်မှုတွေဖြစ်စေတဲ့အကြီးမားဆုံးအချက်ဖြစ်ပြီးတော့နိုင်ငံတွင်းအင်ဂျင်ယာမဲ့ဖြစ်သူတွေနဲ့ဒုက္ခသည်တွေကိုပြန်လည်နေရာချထားရည်အတွက်အဟန့်သားနေတယ်လို့လည်းရေးသားထားပါတယ်။2012ခုနှစ်မြေလွတ်မြေရိုင်းဥပဒေနဲ့လေယာမြေဥပဒေဆိုပြီးအစိုးရမြေယာဥပဒေတင်တစ်ခုကိုစတင်လှုပ်ဆောင်ခဲ့ပါတယ်။ထက်တလဲလဲဝေဖန်ခံခဲ့ရတဲ့ဒီဥပဒေတွေကလိန်လယ်ပြီးမြေယာသိမ်းယူရာတွေကိုပိုလွယ်အောင်လုပ်ပေးလိုက်တယ်လို့လည်းရေးသားထားပါတယ်။ပိုင်ဆိုင်မှုငှားရမ်းမှုနဲ့ဒီမြေပေါ်အလုံးလုံးဖို့လိုအပ်တဲ့ဆောင်ရွက်စာရဲအနေနဲ့ပတ်သက်ပြီးတော့လည်းရှင်းရှင်းလင်းလင်းမရှိဘူးလို့လည်းဆိုပါတယ်။အစိုးရနဲ့ဆက်ဆက်တဲ့စီးပွားရေးလှုပ်ဖော်ကိန်းဘက်တွေကတော့အခွင့်အရေးတွေပေးတယ်လို့ဆိုပါတယ်။လယ်သမားတွေနဲ့ရွာသားအချို့ကသူတို့ရဲ့နေရာတွေစီကိုပြန်လာကြပေမဲ့နင်းနာကြေးပေးတာကတော့လုံလောက်မှုမရှိဘူး။အများစုကတော့သူတို့ရဲ့နေရာတွေစီကိုလုံးဝမပြန်တော့ဘူးလို့လည်းဆိုပါတယ်။တရားမျှတမှုမရှိတာတွေအတွက်လယ်သမားတွေကဆက်လက်ပြီးတော့ဆန္ဒတွေပြနေမယ်လို့လည်းဆိုပါတယ်။သူတို့ရဲ့အခွင့်အရေးတွေကိုအကောင့်ထဲပေါ်တဲ့အခါသူတို့ရဲ့စိုက်ခင်းတွေကိုရိတ်သိမ်းဖို့ပြန်လာမယ်ဆိုရင်ထောင်ချခံရနိုင်တယ်ပြီးတော့အနှိပ်စက်ခံရနိုင်တယ်လို့လည်းရေးသားထားပါတယ်။တောင်သူလယ်သမားတွေကိုထောင်ချတာဟာသူတို့ရဲ့မိသားစုအသက်မွေးဝမ်းကြောင်းကိုစိုးစိုးရွားရွားထိခိုက်စေပါတယ်တဲ့။ဒါအပြင်ညှဉ်းပန်းနှိပ်စက်တာတွေလူတွေပြစ်ကျက်တာတွေနဲ့ကျမ်းမာရေးဉာဏ်ဖြင့်တဲ့အကျဉ်းထောင်တွေဟာမြန်မာနိုင်ငံမှာအများအပြားရှိတယ်လို့ရေးသားထားပါတယ်။သူတို့ရဲ့မျိုးရိုးစင်ဆက်လုတ်ကင်ခဲ့တဲ့နေရာတွေတိတ်ပိုက်ခံရမှုနဲ့လယ်သမားတွေအလုတ်ကင်မဲ့ဖြစ်စေပြီးလယ်သမားတွေဒီမိုကရေစီနီးလန်းကြကြပြောတဲ့အခါသူတို့ကိုနှောက်ယှက်မှုနဲ့မတရားချုပ်နှောင်မှုတို့ပဲဖြစ်တယ်လို့ဆိုထားပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရဲ့ကိစ္စတွေကိုကမ္ဘာကအာရုံစိုက်ခဲ့ပြီးတော့တိုင်းရင်းသားလယ်သမားတွေနဲ့မြေယာအခွင့်အရေးလှုပ်ရှားသူတွေရဲ့အခက်အခဲကိုတော့ကမ္ဘာကရောနိုင်ငံတွင်းကပါမသိကြဘူးလို့ရေးသားထားပါတယ်ရှင်
။မြန်မာနိုင်ငံကမြစ်တို့ရဲ့အနာဂတ်ကိုတရုတ်ကဆုံးဖြတ်မှာလားဆိုတဲ့ခေါင်းစဉ်နဲ့ Morin Harris နဲ့ PM Paul Dietz တို့ chinadialogue.net မှာ March လရှိနေတုန်းကရေးသားထားတာကိုဖတ်ရပါတယ်။သိပ္ပံနီးကြလေးလာသုံးသပ်မှုတွေကိုလေးလူရှုပြီးတော့မြစ်တွေကိုထိခိုက်နိုင်တဲ့ဆယ်စီမံကိန်းတွေကိုဆက်လုပ်ဖို့တရုတ်ကုမ္ပဏီတွေကဆက်ပြီးတော့တွန်းအားပေးနေတဲ့အကြောင်းရေးသားပါတယ်။မြစ်စုံဆယ်စီမံကိန်းပြန်စဖို့တရုတ်ကတွန်းအားပေးနေပြီးတော့ရေအားလျှပ်စစ်ထုတ်လုပ်မှုနီးဖြူအားဆိုင်ရာစီမံကိန်းမူကြမ်းကိုဆက်လုပ်ဖို့မြန်မာအစိုးရဘက်မှတရုတ်ကအကြံပေးနေတာပါ။တချိန်တည်းမှာပဲကမ္ဘာပံဥဆောင်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာသုတေသီအဖွဲ့ကလည်းမြစ်စုံဆယ်အရေးပြန်စဉ်းစားဖို့တိုက်တွန်းနေတယ်လို့ရေးထားပါတယ်။တရုတ်ရဲ့အကြံနဲ့ထောက်ပံ့မှုယူမလားကမ္ဘာပံနဲ့အနောက်တိုင်းနိုင်ငံတွေရဲ့ထောက်ပံ့မှုနဲ့ရေအားလက်စစီမံကိန်းအတွက်နီးပြူဟာကိုယူမလားဒီနှစ်ခုတည်းကတစ်ခုကိုရွေးရမလို့ဖြစ်နေပါပြီအေယာဝတီနဲ့တန်လွင်အပါအဝင်မြန်မာနိုင်ငံရဲ့အဓိကမြေကြီး၅ဆင့်ပေါ်မှာဆယ်မဆောက်ဖို့တဘာဝပတ်ဝန်းကျင်ဆိုင်ရာလေ့လာသုံးသပ်ချက်တွေကထောက်ပြနေတဲ့အကြောင်းလည်းရေးထားပါတယ်လူမှုဖွဲ့စည်းတွေကတော့ဆန့်ကျင်နေတဲ့မြစ်စုံနဲ့တန်လွင်ဆယ်စီမံကိန်းကိုဖျက်သိမ်းဖို့အစိုးရကိုအကြံပြုကြတာပါအဓိကမြစ်ပေါ်မှာရှိအားလျက်စဆိုင်ရာဆေးတွေစောက်တာကဂေဟစနစ်ကိုများစွာထိခိုက်နိုင်မဲ့အပြင်ဒီမြစ်တွေကြောင့်ဖြစ်တည်နေတဲ့လူမှုရေးစီးပွားရေးနဲ့ယဉ်ကျေးမှုကိုပါထိခိုက်နိုင်တဲ့အကြောင်းသိပ္ပံနည်းကြားဆန်းစစ်တဲ့အစီရင်ခံစာတွေကဖော်ပြထားပါတယ်။ဒ
ီဆက်စီမံကိန်းတွေကထွက်လာတဲ့ရေအားလက်စစ်တွေကိုပြည်သူတွေအတွက်ပြည်တွင်းမှာတုံးမလားအင်ဂျင်နိုင်ငံတွေကိုတင်ပို့ပြီးတော့ရောင်းမလားဆိုတာကလည်းစဉ်းစားကြရပါမြန်မာတပြည်လုံးလူဦးရေရဲ့60ရာခိုင်နှုန်းကလျှက်စစ်မီမရရှိကြဘဲနဲ့အစိုးရကတော့2030မှာပြည်သူဦးရေရဲ့100ရာခိုင်နှုန်းလျှက်စစ်မီရရမယ်လို့ရည်မှန်းချက်ကြီးကြီးထားထားပါမြန်မာဆိုရတဲ့ရည်မှန်းချက်ကပြည့်ဖို့ဆိုရင်တော့လက်နက်ကိုင်ပြိပခါတွေကြုံနေရတဲ့ဒေသတွေမှာစေကြီးတွေစောက်ပြီးတော့ရည်ရလက်စစ်ထုတ်ရမယ်နီလန်သုံးရမလို့ဖြစ်နေတဲ့အကြောင်းလည်းရေးသားထားပါတယ်။စေစောက်မဲ့စီမံကိန်းကြောင့်ပဲတိုင်းရင်းသားလက်နက်ကိုင်ဒေသတွေနဲ့ငင်းချင်းလုပ်ငန်းစဉ်လှုပ်ဆောင်နေရတဲ့ကိုထိခိုက်နေစေတဲ့အကြောင်းလည်းရေးထားပါတယ်။စေဆိုရလက်ထက်မှာစောက်ခဲ့တဲ့ကြားပြည်တွေလွိုက်ကော်မြို့တန်လွင်မြစ်ပေါ်မှာစောက်ထားတဲ့လောပိတရရဲ့လျက်စစီမံကိန်းကြောင့်ပဲထောင်နဲ့တောင်းနဲ့ချီတဲ့ပြည်သူတွေနေထိုင်မှုထိခိုက်စေခဲ့ရသလိုလူခွေရင်းနဲ့အလုံသမားအခွင့်အရေးချိုးဖောက်မှုတွေနဲ့လည်းကြုံခဲ့ရပါတယ်။မြန်မာနိုင်ငံအတွက်လျှက်စစ်နဲ့စွန့်အင်ဖွံ့ဖြိုးမှုစီမံကိန်းတွေအတွက်နီလန်းရှာဖွေရမှာငင်းချမ်းပြီးတော့တဘာဝပတ်ဝန်းကျင်နဲ့စီလျော်တဲ့နီလန်းနဲ့အပြည့်ရှာနိုင်ဖို့အတွက်ကတော့ပြည်သူတွေရဲ့ဆန္ဒကိုအရင်ဆုံးနားထောင်ပြီးတော့အဆုံးဖြတ်ရမှာဖြစ်တယ်လို့ဤသားထားတာကိုဖတ်ရပါတယ်ရှင
်။ဒေါက်တာရှင်ရရှင်မတ်လ၈ရက်နေ့ဟာပြည်ပြည်ဆိုင်ရာညွတ်မြင့်များနေ့ဖြစ်ပါတယ်။အိမ်တွင်အကြမ်းဖက်မှု၊လိင်ပိုင်းဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေပေါ်အနိုင်ကျင့်ခံရတဲ့တွင်တွေမကြာခဏကြားရလိမ့်ရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လူကျူမှုအခြေအနေဘယ်လိုရှိနေပါသလဲ။အမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကိုပြည်ပြည်ဆိုင်ရာညွတ်မြင့်များနေ့အထူးအစီအစဉ်ဖြစ် VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမိန်းမလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။ဒီကနေ့စနေည VO ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်။ဒီနေ့မြင့်အတွက်တင်ပြပေးမယ့် idiom အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တိုက်ရိုက်ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက်ဒီဘေကတော့ခုခုနဲ့အဆက်ပြနေတာတစ်ခုခုနဲ့ထိတွေ့မှုအလန်းဝေးနေတာတစ်ခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုဒီလားကြည့်ကြရအောင်ပ
ါ If you want to get a good job these days, you can't be out of touch with the latest technology.
ခုခင်မှာအလုပ်ကောင်းကောင်းရကြရင်တော့နောက်ဆုံးပေါ်နည်းပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပေရပါတယ် George ကိုပြတဲ့ဥမာကိုနောက်တစ်ခေါက်လေးလားကြည့်ကြရအောင်ပ
ါ If you want to get a good job these days,You can't be out of touch with the latest technology.
ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလန်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ?
out of touch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အခုတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။မတ်လ၈ရက်နေ့ဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်ပါတယ်။ဒီအထိမ်းအမှတ်နေ့အတွက်ကမ္ဘာတဝန်းကထူးချွန်တဲ့အမျိုးသမီးတွေကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအမျိုးသမီးရဲစွမ်းတတ်သိရှင်စုအဖြစ်နှစ်စဉ်ချီးမြှင့်နေရမှာ2019အတွက်မြန်မာနိုင်ငံကကရင်အမျိုးသမီးနော်ကညောဖော်လဲပါဝင်တယ်လို့ရခိုင်ပြည်နယ်ရိုဟင်ဂျာမိသားစုကမွေးဖွားတဲ့ဆူတာနာလည်းပါဝင်ပါတယ်။ဒီသတင်းပတ်မှာအမျိုးသမီးရဲစွမ်းတတ်သိရှင်စုပေးပွဲအကြောင်းနဲ့ပတ်သက်လို့ဒေါ်လာတန်ကတင်ပြထားပါလေ
You can bend but never break me cause it only serves to make me more determined to achieve my final goal and I come back
Munya Pa of Burma is being honored for her brave efforts to condemn the military-led violence against the Rohingya people and selflessly working to improve the lives of women and children in conflict-afflicted communities.
သူဟာပြည်ပခတန်းခံနေရတဲ့လူအဖွဲ့အစည်းတွေရှိအမျိုးသမီးနဲ့ကလေးတွေဘဝဖွံ့ဖြိုးတိုးတက်ရေးအတွက်လည်းမနာမနေကြိုးပမ်းဆောင်ရွက်ပေးခဲ့သူပါလို့အခမ်းအနားမှုကကရင်တိုင်းရင်းသူနော်ကညောဖောကိုမလ9ရက်နေ့ကအမေရိကန်နိုင်ငံသားဌာနမှကျင်းပခဲ့တဲ့2019နိုင်ငံတကာအမျိုးသမီးတတိချင်းစုရှိပင်ပွဲအခမ်းအနားမှာခုလိုကြေညာသွားခဲ့တာဖြစ်ပါတယ်2009ခုကစလို့အမေရိကန်နိုင်ငံသားဌာနအနေနဲ့နိုင်ငံကအမျိုးသမီးများတတိရှင်စုတွေကိုချီးမြှင့်ခဲ့ရမှာဒီနေ့အခမ်းအနားကိုတက်ရောက်ခဲ့သူကတော့နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုပဲဖြစ်ပါတယ်။သူကစုရှင်အမျိုးသမီးတွေကိုအခုလိုဂုဏ်ပြုလိုက်ပါတယ်
။ We're here today to honor women of courage from all around the world who are standing tall in the face of extraordinary.
ကြီးမားလာတဲ့အခက်အခဲတွေကိုရင်ဆိုင်ကျော်လွှားနေကြတဲ့ကမ္ဘာတစ်ဝန်းကတတိရှင်အမျိုးသမီးတွေကိုဂုဏ်ပြုဖို့ဒီကနေ့ကျွန်တော်တို့ဒီနေရာကိုရောက်ရှိနေကြတာဖြစ်ပါတယ်။
ဒါပြင်ဝင်ကြီးပွန်ပြူကနိုင်ငံတကာမှာတတိရှိတဲ့အမျိုးသမီးတွေအများကြီးရှိပေမဲ့လို့လေဂုံပြုမခံကြရတာတွေများကြောင်းနဲ့သူ့မိခင်အပါဝင်ဒီတတိရှင်အမျိုးသမီးတွေအတွက်အားကြဂုဏ်ယူမိကြောင်းလည်းအခုလိုပြောခဲ့ပါတယ
် You know women of courage exist everywhere most will never be honored they face different challenges but challenges that still matters I personally of course had this experience as well I've witnessed
တတိယအမျိုးသမီးတွေဟာနေရာတိုင်းမှာရှိကြပါတယ်ဒါပေမဲ့အများစုကကွန်ပျူတာကိုမခံကြပါဘူးအကဲဆတ်မှုတွေအမျိုးမျိုးကိုသူတို့ရင်ဆိုင်နေကြပါတယ်ကျွန်တော်ကိုယ်တိုင်လည်းစစ်တပ်ထဲမှာတုန်းကအမျိုးသမီးတွေစစ်မှုဌာနကိုမြင်တွေ့ခဲ့ရသလိုမိသားစုမှာလည်းအားကြပွဲရာကြုံတွေ့ခဲ့ရပါတယ်ကျွန်တော်ရဲ့မိခင်ဟာဆိုရင်လည်းတတိယအမျိုးသမီးတူဖြစ်ပါတယ်သူဟာကင်ဆာကျေးလက်ဒေသမှာမွေးဖွားခဲ့သူပါဘဝကိုရုန်းကန်ပြီးတော့တာသမီ၃ယောက်ကိုလူလားမြောက်အောင်ကြည့်ရှုခဲ့ရသူဖြစ်ပါတယ်သူကိုယ်တိုင်တော့ကောလိပ်မတက်ခဲ့ရပါဘူးဒါပေမဲ့ကျွန်တော်တို့အားလုံးကိုအခွင့်အရေးတွေရအောင်ဖန်တီးပေးခဲ့ပါတယ်ကျွန်တော်ရဲ့မိခင်လိုမျိုးအမျိုးသမီးတွေကိုအားလုံးလည်းသိကြမှာပါသူတို့ဟာတတိရှိကြပါတယ
်ဒီနေ့အခမ်းအနားကိုတက်ရောက်ခဲ့တဲ့အထူးဧည့်သည်တော်တူကတော့သမ္မတကရောမယ်လနီယာထရန့်ပဲဖြစ်ပါတယ်သူကအမျိုးသမီးတတိဆုရှင်တွေကိုအခုလိုချီးကျူးလိုက်ပါတယ
် The women we are honoring today a symbol of courage they're human rights advocates in some of the most dangerous parts of our world and they have
ဒီကနေ့ကျမတို့ဂုဏ်ပြုတဲ့အမျိုးသမီးတွေဟာတတိကိုကိုးစားပြုကြသူတွေပါကျမတို့ကမ္ဘာကြီးရဲ့အနေနဲ့အကြီးဆုံးဒေသတွေမှာလူခွင့်ရေးလှုပ်ရှားသူတွေရှိတယ်လို့ကြားမှခွဲခြားဆက်ဆံမှုကိုတိုက်ဖြတ်ပြီးလူပွဲစီအချို့ကိုတည်ပိုးခဲ့ကြသူတွေပါဒီတတိရှိလာတဲ့အမျိုးသမီးတွေဟာလူပွဲစီကမေးလျော့ပစ်ပယ်ထားသူတွေရဲ့အချို့ကိုဆောင်ရွက်ခဲ့ကြပါတယ်သူတို့ဟာနောက်မျိုးဆက်တဲ့အတွက်ဆန္ဒမူနာယူထိုက်သူတွေပါသူတို့ရဲ့ဆွမ်းဆောင်ချက်နဲ့အမျိုးသမီးတွေရဲ့စွမ်းရည်ကိုနေရာတိုင်းမှာမြင့်တင်ပေးနိုင်ခဲ့ပါတယ်
။ဒီနေ့စုပေးပွဲအခမ်းအနားမှာသူရသူဆယ်ဦးကိုစားမေခွန်းပြောကြားခွင့်ရသူကတော့ကရင်တိုင်းရင်းသူနော်ကညောဖော်ပဲဖြစ်ပါတယ်။သူကသူ့ရှင်ဆယ်ဦးတို့နဲ့ပတ်သက်လို့အခုလိုမိမောင်းထိုးပြခဲ့ပါတယ်
။ We have many courageous women in Burma. And when I look at this group, I realize just how much we can accomplish.When we are not afraid and we work together. My fellow recipients fight for and serve the neediest across the globe. Sister Ola,
ကျမတို့မြန်မာနိုင်ငံမှာတတိရှိတဲ့အမျိုးသမီးတွေအများကြီးရှိပါတယ်။ကျမဒီအုပ်စုကိုမြင်တဲ့အခါမှာကျမတို့မကြောက်ရွံ့ပဲအတူလက်တွဲဆောင်ရွက်ကြရင်ဘယ်လောက်အောင်မြင်နိုင်မလဲဆိုတာကိုနားလည်သဘောပေါက်မိပါတယ်။ကျမရဲ့ရောင်ရင်းဆုရှင်တွေကကမ္ဘာတစ်ဖက်မှာအလိုအဆုံလူတွေအတွက်တိုက်ပွဲဝင်ခဲ့ကြသူတွေပါ Sister Ola ဆိုရင်တောင်ဆူဒန်မှာမိန်းကလေးငယ်တွေပညာရေးကိုဆွမ်းဆောင်ခဲ့သူပိုမူခါလီဒါဟာလည်းဂျော်ဒန်မှာအမျိုးသမီးတွေကိုကူညီခဲ့သူဖြစ်ပါတယ် Olivia ကတော့ချင်းချောက်မှုနဲ့တိုက်ခိုက်မှုခံရပြီးမဲ့တတိရှိတဲ့ Montenegro မှာအမှန်ကိုရပ်တည်ခဲ့သူဖြစ်ပါတယ် Flor ကတော့ Peru မှာပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားခဲ့သူဖြစ်ပြီးမာရီနီကတော့တိရီလင်ကမှာမြို့သမီးနဲ့မိန်းကလေးငယ်တွေကိုကာကွယ်ဆောက်ရှောက်ပေးခဲ့သူဖြစ်ပြီးအန်နာကတော့တန်ဇန်နီးယားမှာလူခွင့်ကိုကာကွယ်ဆောက်ရှောက်သူရာစီယာကတော့ရိုဟင်ဂျာလူခွင့်ချုပ်ဖောက်ခံရမှုတွေကိုမှတ်တမ်းတင်သူ မော်မီနာကတော့ဂျပူဒီမှာတရားဥပဒေစိုးမိုးရေးတွေဆောင်ရွက်ခဲ့သူနှင့်မာမာမာဂီကတော့အီဂျစ်မှာစင်ရဲဆုံးလူတွေအတွက်ပညာသင်ကြားမှုကိုဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်လို့နော်ကချွန်ဘောကသူရှင်တွေအကြောင်းကိုမိမောင်းထုတ်ပြသွားခဲ့တာပါကေဂျူအိုကီအမျိုးသမီးများအစည်းအရုံးမှာ20တိုင်တာဝန်ထမ်းဆောင်ခဲ့သူနော်ကညောပေါ်ဟာသူတို့အဖွဲ့အစည်းအနေနဲ့ကရင်ပြည်နယ်မှာအိုးအိမ်မဲ့ကျသူတွေနဲ့ထိုင်းနိုင်ငံရှိဒုက္ခသည်ခန့်တွေမှာအဖွဲ့ဝင်ပေါင်း6000ကျော်ရှိပြီးတိုင်းရင်းသူအမျိုးသမီးတွေပေါ်မြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအိုးအိမ်မဲ့ဖြစ်ကြတဲ့ကလေးတွေမတန်မဆွမ်းဖြစ်သူတွေဘဝပြန်လည်ထူထောင်ရေးစသဖြင့်တို့ကိုသူအဖွဲ့အစည်းအနေနဲ့ဆောင်ရွက်ပေးနေတာလို့ဆိုပါတယ်ကေဗူအိုအနေနဲ့2004ခုနှစ်က Shattering Silence ဆိုတဲ့တိတ်ဆိတ်ခြင်းကိုပြုခွင်းခြင်းဆိုတဲ့အစီအခံစာကိုထုတ်ပြန်ခဲ့ရမှာမြန်မာစစ်တပ်ရဲ့ကင်းအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုမိမောင်းထုတ်ပြခဲ့ပါတယ်။တခါ State of Terror အချောက်တရားအောက်မှာနေထိုင်ရတဲ့အခြေအနေအစီအခံစာနဲ့ Walking Among Sharp Knives ခြုံတက်တဲ့ဓားတွေကြားမှာရှောက်လန်းခြင်းဆိုတဲ့အစီအခံစာတွေကိုပြုစုရမှာမြန်မာစစ်တပ်ရဲ့လူခွေကျူးလွန်ချိုးဖောက်မှုတွေကိုမှတ်တမ်းတင်ထုတ်ပြန်ခဲ့ပြီး2018ခုမှတခါမြန်မာလုံခြုံရေးတပ်တွေကရူဟင်ဂျာအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကို KBO အနေနဲ့လူသိရှင်ကြားပြစ်တင်ရှုံချခဲ့တာဖြစ်ပါတယ်။နော်ကညောဖောကသူ့ရဲ့မိကွန်းနဲ့မှပြည်မြန်မာနိုင်ငံမှာလူခွေကိုချိုးဖောက်နေတဲ့စစ်တပ်ကိုအရေးယူပေးဖို့နိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ
်။ We know what the Burma Army is.We also know many other women in other ethnic areas continue to suffer at their hands.
မြန်မာစစ်တပ်အကြောင်းကိုကျမတို့သိပါတယ်။တခြားတိုင်းရင်းဒေသတွေမှာလည်းမြို့သမီးတွေဆက်အနိုင်ကျင့်ခံနေကြရပါတယ်။လူရင်းကြတွေဒါမကပါဘူး။တိုင်းရင်းသားမြို့သမီးအလုံးဟာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကနေအကအကွယ်မဲ့နေကြပါတယ်။လက်ရှိမှာလည်းတိုက်ခိုက်ချင်းခံနေရပါတယ်။ကဘာကြီးကအရေးမယူနိုင်သေးတော့ဒါဟာအဆုံးတတ်မှာမဟုတ်ပါဘူးလို့နော်ကညောဖောကခုလိုပန်ကြားခဲ့တာဖြစ်ပါတယ်။ဒီနေ့သုရှင်တွေနဲ့ထူးခြားသူတူကတော့
Razia Sultana of Bangladesh is being honored for her fearless efforts to defend the Rohingya community in Burma.
Razia Sultana ဟာမြန်မာနိုင်ငံမှာ Rohingya လူအဖွဲ့အစည်းကိုတတိရှိရှိကာကွယ်ဆောက်ရှောက်ဖို့ကြိုးပမ်းတဲ့အတွက်ဆုချီးမြှင့်ခြင်းခံရတာဖြစ်ပါတယ်။ Rohingya ဒုက္ခသည်တွေပေါ်လူအခွင့်အရေးချိုးဖောက်ခံရမှုတွေအမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုစနစ်တကျကျူးလွန်မှုတွေကိုသူကမှတ်တမ်းတင်ခဲ့သူတည်းဖြစ်ပါတယ်လို့အခမ်းအနားမှုကကြေညာသွားခဲ့တာဖြစ်ပါတယ်။ရာဇီဟာမြန်မာနိုင်ငံရခိုင်ပြည်နယ်မောင်းတော့မှာရိုဟင်ဂျာမိဘနှစ်ပါးကနေပေါက်ဖွားလာပြီးလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံသားဖြစ်ခံယူထားကရိုဟင်ဂျာရှေ့နေကျောင်းဆရာမှလူအခွင့်အရေးလှုပ်ရှားနေသူဖြစ်ပါတယ်။သူဟာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာလူကုန်ကူးခံရတဲ့အဖြစ်ဆိုးတွေကိုလေ့လာစုဆောင်ပြီး Witness of Horror နဲ့ Rape by Command ဆိုတဲ့အစီရင်ခံစာနှစ်ခုကိုပြုစုရေးသားခဲ့သူဖြစ်ပါတယ်။ဒါအပြင်ကလဒန်သတင်းဌာနမှမကြာသေးမီကထုတ်ပြန်ခဲ့တဲ့ The Killing Fields of Alejandro ဆိုတဲ့အစီရင်ခံစာကိုပြုစုရမှာလေကူညီရေးသားခဲ့သူဖြစ်ပါတယ်။မလရှိရသည့်နိုင်ငံတကာအမျိုးသမီးနေ့ကိုအထူးဂုဏ်ပြုတဲ့အနေနဲ့အမျိုးသမီးများတတိရှင်စုကိုချီးမြှင့်ခဲ့တာ2009ခုကစလို့73မီတာကာလအတွင်းမှာနိုင်ငံပေါင်း65နိုင်ငံကတတိယရှင်အမျိုးသမီးပေါင်း120ကျော်တို့ကိုအမေရိကန်နိုင်ငံကြီးဌာနရာရှိတွေကရွေးချယ်ပြီးအခုလိုဆုချီးမြှင့်တာဖြစ်ပါတယ်။မြန်မာနိုင်ငံကနေ2012ခုကထိုစဉ်အမျိုးသမီးလှူရှားသူဖြစ်ပြီးလက်ရှိရန်ကြီးမြို့နယ် NLD လွှတ်တော်အမဖြစ်သူမဇင်မာအောင်ဟာဆုချီးမြှင့်ခြင်းခံခဲ့ရတယ်လို့2015ခုနှစ်ကလည်းကချင်ပြည်နယ်မှာမြို့သူများပေါ်အကြမ်းဖက်မှုတိုက်ဖြစ်ရေးနှင့်ကျမဒန်းတူရရှိရေးတွေကြိုးပမ်းနေတဲ့ Gender Equality Network ကိုမတည်သူမမေစပယ်ဖြူလဲစုချီးမြှင့်ခြင်းခံရပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်ဒေါ်လာလာတန်ရဲ့အမျိုးသမီးကန္တာအပီးအခုတခါတော့သိပ္ပံနဲ့နီးပညာအစီအစဉ်ကိုဒေါခင်မျိုးသက်ကတင်ဆက်မှာပ
ါဆက်ကြဝလာတခွင်ကထင်ရှားတဲ့ဂျူတွေထဲမှာအင်္ဂါဂျူကိုတိတိချာချာစူးစမ်းသိလာဖို့အာကာသသိပ္ပံပညာရှင်တွေရွေးချယ်ခဲ့ကြပါတယ်။ဘာကြောင့်ပါလဲ နာဆာကသိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပြပေးမှာပ
ါသိပ္ပံပညာရှင်တာမကဘဲနဲ့တာမန်လူတွေသိကျင်တဲ့မိကုံကတော့ဒီကဘာအပြင်ဒီဆက်ကြဝလာတဲ့မှာတက်ရှိသရဝါးတွေရှိပါလားဆိုတာကိုအဖြေရှာနေတာဖြစ်ပါတယ်အဓိကအဖြစ်ကတော့အင်္ဂါဂျိုပို့ပြီးတော့လေ့လာခြင်းနဲ့ရေရွက်ချက်ရှိပါတယ်ဘာကြောင့်လဲဆိုလို့ရှိရင်အင်္ဂါဂျိုရဲ့ရေမြေရာသီဥတုဓာတ်တဘာဝတွေဟာကဘာကနေပြီးတော့သွားပြီးတော့လေ့လာဖို့အတွက်ကိုအစဉ်ပြေဆုံးဖြစ်မယ်ဆိုတာသိပ္ပံပညာရှင်တွေကမှန်းဆပြီးတော့လေ့လာတာဖြစ်ပါတယ်အင်္ဂါဂျိုပေါ်ကိုလူတွေရောက်ဖို့အတွက်နောက်15နှစ်အနည်း20ပါရောက်ဖို့အတွက်ပြည်လာတဲ့အရေးအများကြီးလုပ်နေတဲ့အချိန်မှာအင်္ဂါဂျိုဆင်းရင်အင်္ဂါကျွဲအထက်မိုင်150 200လောက်ကနေပြောကပ်ပြီးတော့လှည့်တဲ့ဂျိုနဲ့တစ်ဖြူလမ်းလေ့လာနေတာတော်တော်ကိုခရီးရောက်နေပါပြီလောလောဆယ်တော့အင်္ဂါဂျိုပေါ်မှာဆက်ပြီးတော့သူ့ထေသနာလုပ်နေတဲ့ဟို curiosity ဖိတ်ဟုတ်ကလေးကသိပ္ပံအချက်လက်ပြင်တိုင်းတာမှုတွေကိုပို့နေတော့ရှိပါသေးတယ်တိုင်းတာမှုတွေအများဆုံးလို့ရှိရင်တက်ရှိနေရဲ့ဓာတုပေါင်းစပ်မှုဖြစ်နိုင်တဲ့ဒီ complex organism ပေါ့နော်တွေ့ရှိခဲ့ပါတယ်ပြီးခဲ့တဲ့2018ထဲမှာ
တက်ရှိဖြစ်တည်နိုင်တဲ့အလားအလာရှိနေတဲ့ဒီအင်္ဂါဂျိုရဲ့အနေအထားကကဘာနဲ့ဘလို့ကွာပါသလဲ
တခြားဂျိုတွေနဲ့မတူပါဘူးအဲ့တော့သွားမယ်ခီးရတော့ဝေးနေမယ်တကြံတဲ့တခြားဂျိုတွေတဲ့ဆာလို့ရှိရင်တော့အများကြီးနေပါသေးတယ်အင်္ဂါဂျိုရဲ့လေတုဟာကဘာလေတု PI ရဲ့တိရဂိုင်းလုံးပဲရှိပါတယ်ဘာကြောင့်လဲဆိုတော့ကဘာရဲ့ချင်းရဲ့တဝက်လောက်ပြီးဖြီးပြီးတော့ကဘာရဲ့အလေးချိန်ဒါမှမဟုတ်လို့ရှိရင်တိတ်တီးမှုပမာဏနဲ့တွေ့ရင်ဆရာကင်လုံးပဲလေးပါတယ်ဒါကြောင့်အလေးချိန်အရွယ်ပမာဏကအစာသေးလာတဲ့အတွက်ကဘာဆွဲအားရဲ့38ရာကင်လုံးလောက်ပဲရှိပါတယ်ကဘာပေါ်မှာလေတုဆိုတဲ့ဟာအောက်ဆီဂျင်နိုက်ထရိုဂျင်ရှိတဲ့ဟာမျိုးအင်္ဂါဂျိုပေါ်မှာမရှိပါဘူးဒီအုတ်ကပြန်နေရပြီးတဲ့အခါကျလို့ရှိရင်နေရလာတဲ့အန္တရာယ်ကျရောက်တဲ့ရောင်ဓာတ်ရောင်ကြီးတွေအများကြီးပါလာရဲ့လေတုခီအားတိတ်နေတဲ့အတွက်ဒီပေါ်ပါတဲ့လေဟိုက်ဒရိုဂျင်တို့အောက်ဆီဂျင်တို့ဟာမျိုးအများကြီးမရှိနိုင်ပါဘူ
းအင်္ဂါဂျိုကိုလေ့လာဖို့အတွက်အဆင်အပြေဆုံးဖြစ်စေတဲ့အကြောင်းရင်းကဘာပါလဲ
ဒီဘာပေါ်မှာ365ရက်မှာတိတ်နေသတ်မှတ်ထားလို့ရှိလို့ရှိရင်အင်္ဂါဂျိုဟာရက်ခဏရနီးပါးကြာတော့မှနေကိုတပတ်ပတ်ဖြစ်ပါတယ်ဒါပေမဲ့စိတ်ဝင်စားဖို့ကောင်းတာက24နာရီကိုတရက်သတ်မှတ်ထားရဲ့ကဘာရဲ့မိမိဝင်ရိုးပေါ်မှာလေနှုံးအတိုင်းပဲသူလည်း24နာရီဒီပါလောက်မှာတပတ်ပတ်မိပါတယ်နောက်တစ်ခုကစိတ်ဝင်စားပုံနာသူကဝင်ရိုးကစောင်းနေပါတယ်အင်္ဂါဂျိုရဲ့ဝင်ရိုးကကဘာလိုပဲစောင်းပြီးဖတ်နေတဲ့အခါကျတော့ဒီဘဲဥပုံလမ်းကြောင်းအတိုင်းနေဥပတ်နေတဲ့အတိုင်းလည်နေတဲ့အတွက်ရာသီဥအပြောင်းလဲတွေရှိပါတယ်အဲ့ဒါကြောင့်လေးလာဖို့အတွက်ပို့ပြီးတော့အဆင်ပြေမယ်ပို့ပြီးတော့စိတ်ဝင်စားစရာကောင်းမယ်ဆိုတာဖြစ်လာပါတယ်နောက်ကဘာရဲ့မြေမျက်နှာပြင်ကတမုဒ္ဒရာရေးနဲ့ဖုံးလန်းထားတာ95ရာခိုင်နှုန်းတော့ရှိပြီမယ်အင်္ဂါဂျိုရဲ့မျက်တပြင်ကအတော်ကို6တွေ့တယ်။နောက်ပြီးတော့အနီရောင်လို့မြင်ရတယ်နိကဘာကနေလှန့်ကြည့်တဲ့အခါကျဘာကြောင့်လဲဆိုတဲ့အခါကျသူ့ရဲ့မြေမျက်နှာပြင်မှာတန် outside အများဆုံးရှိနေတဲ့အတွက်ဖြစ်ပါတယ်။အင်္ဂါဂျိုရဲ့ဝင်ရိုးစွန်းမှာဆိုလို့ရှိရင်ရေရှိနိုင်တဲ့အတွက်တက်ရှိရှိရမယ်တခြားဂျိုတွေမှာတခြားစက်ကြဝဠာတွေမှာအသက်ရှိလားဆိုတဲ့ဟာကိုရှာပုံတော့ဖွင့်အင်္ဂါဂျိုအဆင်ပြေဆုံးဖြစ်ပါတယ
်။အင်္ဂါဂျိုမှာသက်ရှိရှိနိုင်တဲ့ထောက်ထားတွေရထားပါတယ်။2018ဇူလိုင်လတုန်းကအင်္ဂါဂျိုမျက်နှာပြင်အောက်မှာစားတတ်ပါတဲ့အရေးဖြစ်ပုံရတဲ့နေရာတစ်ခုကိုသိပ္ပံပညာရှင်တွေတွေ့ရှိခဲ့ပါတယ်။ဒါကြောင့်အင်္ဂါဂျိုပေါ်မှာသက်ရှိတွေတွေ့ဖို့အတွက်အလားအလာပိုးပြီးတိုးလာတာပါ။2003ခုနှစ်ကလွှတ်တင်ထားတဲ့ Mars Express ဂျိုဘတ်ရင်ငယ်ရဲ့ Radar ကရိယာကနေတဆင့်အင်္ဂါဂျိုတောင်ဝင်ရိုးစွန်းမှာအချင်းဆက်နမိုင်းကြော်ကြော်ကျဲတဲ့နေရာတစ်ခုကိုရှာတွေ့ခဲ့တာပါ။ဒါပေမဲ့အင်္ဂါဂျိုပေါ်မှာလူသားတွေအသက်ရှင်ဖို့အတွက်လိုအပ်တဲ့အောက်ဆီဂျင်ကတော့ကောင်းကောင်းမရှိသလိုအပူအေးကလည်းတိတ်ကိုကွာခြားပါတယ်
။အင်္ဂါဂျိုရဲ့လေတုကပါလာလို့ကဘာပေါ်မှာ90ရာခိုင်နှုန်းကနိုက်ထရိုဂျင်အောက်ဆီဂျင်ကရာခိုင်နှုန်း20ရှိပြီပဲ။အင်္ဂါဂျိုမှာကာဗွန်ဒိုင်အောက်ဆိုက်က96ရာခိုင်နှုန်းမြေမျက်နှာပြင်မှာအများဆုံးရှိပါတယ်။အဲ့တော့ဘယ်နည်းနဲ့မှဒီလူတရွာလုံးအောက်ဆီဂျင်ကိုရှုပြီးအသက်ရှင်နိုင်တဲ့အသက်ရှိတရွာမျိုးကတော့မရှိနိုင်ပါဘူး။ဒီအောက်ဆီဂျင်နဲ့ရေငွေ့ရမဆိုးသလောက်တိုင်းထွာလို့ရပြီးဒီအာဂွန်နိုက်ထရိုဂျင်ကနှိယာကိုင်တော့မရှိပါဘူး။အပူချိန်အပြင်ကဘာပေါ်မှာဖြတ်မြတ်အပူချိန်က78ဒီဂရီစင်တီဂရိတ်ကျွန်တော်တို့လူတွေတရွာတွေအသက်ရှင်နိုင်တဲ့အပူချိန်ပေါ့နော်။အင်္ဂါဂျိုရဲ့အပူချိန်ကနှုတ်46ဒီဂရီစင်တီဂရိတ်ဖြတ်မြတ်ရှိပါတယ်။နောက်ပြီးတော့ဒီရာသီဥအပြောင်းလဲဖြစ်သွားတဲ့အချိန်မှာစောင်းအချိန်မှာဆိုလို့ရှိရင်အနှုတ်140ဒီဂရီစင်တီဂရိတ်ဖြစ်ပြီးတော့ အပူဆုံးအချိန်ကတော့လေဒီဂရီ35နဲ့40ဒီဂရီကြားလောက်ပူလာပါတယ
်အင်းအားတို့ကိုသွားဖို့အတွက်လိုအပ်တာတွေကိုပြင်ဆင်နိုင်အောင်စူးစမ်းမှုတွေလုပ်နေစေပါအ
င်းအားတို့ကိုအရင်တည်းကလည်းအများကြီးလွတ်တင်ခဲ့ပါတယ်ဒါပေမဲ့အင်းအားတို့စင်းရင်လေးတွေစင့်တက်ဖို့အတွက်ဆိုအလွန်တရာမှခက်ခဲတဲ့ပညာရေးတစ်ခုပါအဲ့ဒါကိုတို့အောင်မြင်စွာလုပ်နိုင်ရပါတယ်ဒီ2018ခုနှစ်မေလလောက်မှာအင်္ဂါဂျိုစင်းနဲ့ insight ဆိုတဲ့ဂျိုစင်းရင်ကိုလှူတင်ခဲ့ပါတယ်နိုဝင်ဘာလဒီဇင်ဘာလလောက်မှာရောက်သွားပါပြီအင်္ဂါဂျိုပေါ်အောင်မြင်စွာဆင့်တက်ပြီးတဲ့အချိန်မှာလောလောဆယ်တော့ဒီအင်္ဂါဂျိုရဲ့လေတိုက်နှုံးတွေအပူချိန်တွေကိုပဲစတိုင်းနေပါတယ်ဒါပေမဲ့ insight ဆိုတဲ့အင်္ဂါဂျိုစင်းရင်မှာseismometer လို့ခေါ်တဲ့ငလျင်လှုပ်တာအုတ်ကပြန်တွေအချိန်နဲ့ကြတဲ့အခါမျက်နှာပြင်အောက်ကဒုက္ခမှုတွေကိုနှစ်နှစ်တိတိတိုင်းမှာဖြစ်ပါတယ်အခုချိန်မှာတော့ဒီဗီဒီယိုတို့ဘာလို့ပဲပို့လုံးရှိပါသေးတယ် insight ဆိုတဲ့အင်္ဂါဂျိုစင်းရင်မှာ heat flow ကြာ physical property ဒီရုပ်တဘာဝတွေကိုလေ့လာတဲ့စက်တီလည်းပါသွားပါတယ်အဲ့တော့အင်္ဂါဂျိုရဲ့မြင်မျက်နှာပြင်ကိုအဲ့စက်ကတဖြည်းဖြည်းတူးသွားပါမယ်တခါတူးလို့ရှိရင်နှစ်ပေလောက်တူးတယ်။သူကတူလေးတစ်ခုနဲ့ရိုက်ရိုက်ပြီးတူးတဲ့အတွက်ဒီမြင်းမြင်းတစ်ပြင်တုံခါသွားတဲ့ဟာပေါ့မှာမူတည်ပြီးခုန seismometer ဆိုတဲ့မြင်းမြင်းတစ်ပြင်ပေါ်မှာတင်ထားတဲ့ဟာဒီတုံခါမှုပေါ်ကြည့်ပြီးမြေကြီးအတွင်းထဲမှာဗာပစ္စည်းတွေနဲ့ခွဲပြီးထားတယ်လေဆိုတဲ့ဟာကိုတနည်းတစ်လမ်းနဲ့ပြန်ပြီးတိုင်းမှာဖြစ်ပါတယ်။16ပေလောက်အထိကိုဒီအင်္ဂါဂျိုရဲ့အတွင်းဘူမိဗေဒတဘာဝကိုလေ့လာဖို့တိုင်းမှာဖြစ်ပါတယ်။
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရှင်းလင်းလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ရအောင်လုပ်ပါမယ
်။ဒေါက်ကင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ခုတော့ကြာနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုကျော်အောင်ပြောပြမှာပ
ါ။တရုတ်နဲ့အမေရိကန်ကြားတိတ်ကောင်းတဲ့သဘောတူညီချက်မှမရရင်တော့ကုန်သွယ်ဆိုင်ရာသဘောတူညီချက်ကိုသူလက်မှတ်ထိုးမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနေ့တုန်းကပဲပြောလိုက်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ဆိုင်ရာတင်မမှုတွေပြီးခဲ့တဲ့နှစ်ခရဲကစပြီးတော့ရှိလာနေခဲ့တာပါ။ဒီတော့တွင်းနှစ်ဖက်ညှိနှိုင်းမှုတွေရှိနေတဲ့ဆိုပေမဲ့လည်းထူးခြားတဲ့သဘောတူညီချက်တွေမရပဲဖြစ်နေပါတယ်။ဒီနှစ်ကုန်ပိုင်းမှာတော့တရုတ်သမ္မတရှီကျင်းပင်နဲ့သမ္မတထရမ့်တို့နိုင်ငံထိပ်တိတွေ့ဆုံမှုတစ်ခုကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာကျင်းပဖို့အင်္ဂလိုကစီစဉ်နေပါတယ်။နိုင်ငံကုန်သွယ်ရေးတင်မာမှုတွေကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်မှုဆက်ပြီးတော့ထိခိုက်နေတာမှုတွေရှိနေပါပြီ။အမျိုးသမီးတွေပေါ်ကြမ်းဖက်မှုနဲ့တပ်ဖြတ်မှုတွေတိုးပွားလာနေမှုအပေါ်မှာမင်းမောင်းထိုးပြတဲ့ဇနပြပွဲအများစုကိုတူတူနိုင်ငံတဝမ်းမှာနိုင်ငံတကာအမျိုးသမီးများနေမှာကျင်းပခဲ့ပါတယ်။ဒီအစ္စတန်ဘူမြို့ရဲ့ဒီအဓိကလမ်းမကြီးတွေမှာထောင်နဲ့ချီတဲ့မြို့သမီးတွေစုဝေးခဲ့တဲ့အတွက်ကြောင့်မလို့တန်ချက်ကကားရည်နဲ့ရဲတွေယာနဲ့ချီပြီးလာရောက်ပြီးတော့ရောဘာကြီးစံနေမြေယိုဘုံတွေတုံးပြီးတော့လူစုခွဲခဲ့ပါတယ်တူကီနိုင်ငံအနောက်ပိုင်းကမြို့မှာလည်းမြို့သမီးတွေဆန္ဒပြပွဲတွေကိုရဲတွေကတုံးတင်နေရိုက်ဖြိုခွဲပြီးတော့ခုနှစ်ယောက်ကိုလည်းဖမ်းဆီးခဲ့ပါတယ်ရိုဟင်ညာမွတ်စလင်ဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လို့ရှိရင်မိသားစုတစ်ခုကိုဒေါ်လာ6000တရုတ်နိုင်ငံကပေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေမှုအပေါ်မှာဒါဟာမဟုတ်မှန်တဲ့အကြောင်းတရုတ်ဘက်ကညှင်းဆိုလိုက်ပါတယ်။ရိုညာတွေမြန်မာပြည်ပြန်ရင်ပတ်စံပေးမယ်လို့တရုတ်ဆိုတာကဘယ်တော့မှကန့်လန့်မှုတွေမရှိခဲ့ကြောင်းဒါကာမြို့တရုတ်တန်ယုံကတရမတူးဖြစ်သူဝါရာဟုကပြောဆိုရဲဒါနဲ့ပတ်သက်ပြီးတော့ဘန်နာအွန်လိုင်းသတင်းကရေးသားဖော်ပြချက်ကိုကူးကားပြီးတော့တူရကီနိုင်ငံထုတ် Anadolu Agency သတင်းမှမနေ့တုန်းကဖော်ပြခဲ့တာဖြစ်ပါတယ်ကမ္ဘာဖလားလက်ရှိချန်ပီယံဖြစ်တဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းကအမေရိကန်အမျိုးသားဘောလုံးအသင်းဒန်းတူလာစာရဖို့အရေးအမေရိကန်ဘောလုံးဖက်ဒရေးရှင်းကိုဒီနိုင်ငံတကာအမျိုးသမီးများနေ့ဖြစ်တဲ့တောက်ချာနေ့တုန်းကတရားဆွဆွလိုက်ပါလေလက်ရှိကမ္ဘာဖလားဆက်လက်ထိန်းသိမ်းနိုင်ဖို့ပြည်ထောင်နိုင်ငံမှာကစားမိ3လလိုမှာအခုလိုလုပ်ခဲ့တာ
ပါကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်အောင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်ဤတန်းစင်ဖြစ်ပါတယ်အတန်းလွင့်အင်ဂျင်နီယာကယ်လ်ဗင်ဖောလာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်တွေကိုလိုင်းလို32 40 48လိုင်းလတ်190တို့ကနေတင်ဆက်ခဲ့တာပါဆောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါThis program has come to you from the Voice of America, Washington.